Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်တော်ရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2022ခုနှစ်နိုဝင်ဘာလ14ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ32နဲ့လိုင်းလမီတာလိုင်းတိုမီတာ49အပြင်လိုင်းလမီတာ190နဲ့ VOA ရဲ့ Facebook စာမျက်နှာကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါဒီကနေ့အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါခင်ဗျာကျွန်တော်ကခင်မောင်စိုးမြင့်ပါအခုမနေ့ကြားမဲ့သတင်းတွေကတော့မြောက်ကိုရီးယားနျူကလ িয়ার ရန်ကိုကာကွယ်သွားဖို့အတွက်အမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ကတညီတညွတ်တဲ့ဂရီးပြူလိုက်ကြပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့တရုတ်သမ္မတရှီဂျင်းပင်တို့လူချင်းတွဲဆုံဆွေးနွေးကြပါတော့မယ်အစ္စရေးသမ္မတကလက်ရာအစိုးရဝန်ကြီးချုပ်ဟောင်းဘန်ဂျမင်နေတာညာဟုကိုအစိုးရသစ်ဖွဲ့စည်းခွင့်ပေးလိုက်ပါတယ်အဲ့ဒီလိုသတင်းတွေကိုကြီးညာပေးမှာပါနန်းလောင်ရေ
ကောင်းပါပြီရှင်မွန်ပြည်နယ်နဲ့ပဲခူးတိုင်းအထက်ကစစ်ကောင်စီတပ်တွေရှိနေတဲ့နေရာတချို့ကို KNU ကတိုက်ခိုက်တဲ့အခြေအနေကိုလည်းနားဆင်ရဖို့ရှိပါတယ်
။တနက်ခွန်းနဲ့ဟုတ်တနက်ခွန်းနဲ့ရတယ်ဟုတ်ချင်းဒီရောက်ဖမ်းမိတယ်ခွန်နိုင်ကျွဲ၈နိုင်လောက်မှာဟိုဒီဟက်ကီလက်စီ
နောက်ပိုင်းမှာအပြေဆုံးကြားဖို့ရှိပါတယ်။ဒါအပြင်စစ်ဖက်နဲ့ပတ်သက်လာရင်တရုတ်နဲ့ရုရှားထက်တာလုံရေးအမေရိကန်ပြည်ထောင်စုကပြုပြင်ပြောင်းလဲရေးလုပ်ရမယ့်အခြေအနေနဲ့အတူကမ္ဘာသလွားခီးသွားအစီအစဉ်ကိုရှုစားနားဆင်ရဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ရွာမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကသုတနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့မနက်ဖက်ထိတ်တန့်ရသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ကျမနန်းလာတို့ပြောပြပါမယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတောင်ကိုရီးယားသမ္မတယွန်ဆုက်ယိုတို့နဲ့ကမ္ဘောဒီးယားနိုင်ငံဖနမ်ပင်မြို့မှာတွေ့ဆုံခဲ့ပြီးမြောက်ကိုရီးယားရဲ့ပယ်ထိန်တပ်မစ်ဆိုင်းဒုံးနဲ့နျူကလ িয়ার အစီအစဉ်တွေရဲ့ချိန်းချောက်မှုတွေကိုညီညီညွတ်ညွတ်ရင်ဆိုင်ကြဖို့ဂရီးပြူလိုက်ကြပါတယ်။ကိုဗစ်ရောဂါဖြစ်ပွားစဉ်ကတည်းကလူကိုယ်တိုင်ပထမဦးဆုံးတက်ရောက်ကြတဲ့အရှိအာရှထိပ်သီးအစီအဝေးတွင်ခေါင်းဆောင်သုံးဦးတည်တံ့ဆွေးနွေးကြတာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার မစ်ဆိုင်းဒုံးချိန်းချောက်မှုအပေါ်စိုးရိမ်မှုတွေနဲ့ပတ်သက်လို့သုံးနိုင်ငံကြားနှစ်အတော်ကြာကလေးကပူးပေါင်းဆောင်ရွက်ခဲ့ကြတာပါလို့အမေရိကန်သမ္မတကပြောပါတယ်။မြောက်ကိုရီးယားအနေနဲ့ရန်လိုတဲ့အပြုမှုတွေကိုဆက်လက်ပြီးလုံဆောင်နေတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့မဟာမိတ်ဆက်ဆံရေးဟာအရင်ကထက်တောင်ပိုပြီးအရေးကြီးလာပါတယ်လို့ဆွေးနွေးပွဲအပြီးမှာသူကပြောပါတယ်။အခုအရှေ့အာရှထိပ်သီးဆွေးနွေးပွဲကိုအာဆီယံအရှေ့တောင်အာရှနိုင်ငံများအသင်းနဲ့သူရဲ့ဆွေးနွေးပွဲနိုင်ငံတွေဖြစ်ကြတဲ့အမေရိကန်ဂျပန်တောင်ကိုရီးယားအိန္ဒိယဩစတြေးလျတရုတ်နဲ့ရုရှားစတဲ့နိုင်ငံကခေါင်းဆောင်တွေတက်ရောက်ကြပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကအဆုံးသတ်ခဲ့တဲ့အရှေ့တောင်အာရှနိုင်ငံများအသင်းထိပ်သီးအစည်းအဝေးမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအာဆီယံခေါင်းဆောင်တွေနဲ့မြန်မာအရေးဆွေးနွေးကြောင်းအိမ်ပြေတော်ကပြောပါတယ်ယူကရိန်းပေါ်ရုရှားကျူးကျော်စစ်မှာအရက်သားတွေကိုပြစ်မှတ်ထားသလိုမြန်မာနိုင်ငံမှာလည်းအလားတူအခြေအနေမျိုးနဲ့ကြုံနေရတာကိုသမ္မတကမှတ်ချက်ပေးခဲ့ကြောင်းလည်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးက VOA ကိုပြောပါတယ
် He thematically drew the connection between
ယူကရိန်းမှာတွေ့ရသလိုပဲအရက်သားတွေအပေါ်ရန်လိုတဲ့ပုံစံမျိုးတွေမှာအသွင်သူတဲ့သဘောမျိုးကောက်ချက်ချပြောခဲ့တာရှိပါတယ်။မြန်မာနိုင်ငံမှာတွေ့မြင်နေရတာတွေနဲ့တော့တိတိကျကျဆက်နွယ်နေတာမျိုးမဟုတ်ပေမဲ့ဒီကိစ္စတစ်ခုကိုတူညီတဲ့ပုံစံတွေအဖြစ်မှတ်ချက်ပေးခဲ့တာပါလို့အင်ဘျူရိုအမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကသမရရဲ့ Air Force One လေယာဉ်ပေါ်မှာတနင်္ဂနွေနေ့ကသတင်းထောက်တွေနဲ့တွေ့ဆုံချိန်မှာပြောဆိုခဲ့တာပါ။မြန်မာနိုင်ငံမှာဖြစ်ခဲ့တဲ့ February လကစစ်တပ်ကအာဏာသိမ်းလိုက်ပြီးတဲ့နောက်ပိုင်းကြုံနေရတဲ့နိုင်ငံရေးပြဿနာတွေ၊လက်နက်ကင်ပဋိပက္ခတွေနဲ့လူသားချင်းစာနာမှုအကျပ်အတဲတွေကိုဖြေရှင်းဖို့အာဆီယံကဘုံသဘောတူညီချက်5ရပ်ချမှတ်ထားပေမဲ့လက်တွေ့အကောင့်ထဲမပေါ်နိုင်ပေဖြစ်နေတာကြောင့်အဖွဲ့ဝင်နိုင်ငံတချို့အပါအဝင်နိုင်ငံတကာဝေဖန်မှုတွေနဲ့ PR တွေထွက်ပေါ်နေတာဖြစ်ပါတယ်သမရပါတင်ကတော့အာဆီယံကောင်းဆောင်တွေနဲ့တွေ့ဆုံရမှာဘုံသဘောတူညီချက်9ရပ်ကိုမြန်မာစစ်ကောင်စီကလိုက်နာအကောင့်ထဲပေါ်ရဲ့ကိစ္စကိုလည်းဆွေးနွေးခဲ့ပါတယ်။အာဆီယံအလက်ကျဥက္ကဋ္ဌတာဝန်သက်တမ်းကုံဆုံးသွားတဲ့ကမ္ဘောဒီးယားနိုင်ငံကဝန်ကြီးချုပ်ဟွန်ဆန်နဲ့တွေ့ဆုံရမှာလဲမြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ထွန်းကားရေးအမေရိကန်ကဆက်လက်အားပေးသွားမယ်အကြောင်းသမရပါတင်ကပြောဆိုထားပါတယ
်။အမေရိကန်အထက်လွှတ်တော်ကသူ့ရဲ့ဒီမိုကရက်ပါတီကထိန်းချုပ်ခွင့်ရသွားတာကြောင့်ဒီကနေ့တနင်္လာနေ့တရုတ်သမ္မတရှီဂျင်းပင်နဲ့ဆွေးနွေးရမှာခွန်အားတွေရလာတယ်လို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတနင်္ဂနွေနေ့မှာပြောလိုက်ပါတယ်။အမေရိကန်အစိုးရတပ်တန်းဝဲရွေးကောက်ပွဲနီဘာရာပြည်နယ်မှာကက်သရင်းကိုတက်စ်မက်စတူပြန်လည်ရွေးချယ်ခံရတဲ့အတွက်သမ္မတရဲ့ဒီမိုကရက်တစ်ပါတီဟာအထက်လွှတ်တော်မှာအမတ်အနှဲငယ်အသာစီးရရှိသွားပါတယ်။ သမရတယောက်အနေနဲ့ခွန်အားတွေပိုရလာတယ်ဆိုတာသိပေမဲ့တကယ်တော့လူတော်မလို့ပါဘူးလို့တနင်္ဂနွေနေ့ကကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မြို့တော်မှာရှိနေစဉ် VOA ကမေးမြန်းခဲ့တာကိုသမရကဖြေကြားခဲ့တာဖြစ်ပါတယ်ဖနွမ်ပင်မြို့တော်ကအာဆီယံနဲ့အရှေ့အာရှထိပ်သီးဆွေးနွေးပွဲတွေမှာလူကိုယ်တိုင်ပါဝင်တက်ရောက်ဖို့သွားခဲ့တဲ့သမရဂျိုးဘိုင်တင်ဟာအင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာကျင်းပမဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးအဆွေးနွေးပွဲကိုလည်းဆက်လက်တက်ရောက်မှာဖြစ်ပါတယ် G20 ဆွေးနွေးပွဲကျင်းပနေချိန်မှာပဲသမရဘိုင်တင်ဟာတရုတ်သမရနဲ့ပထမအဦးဆုံးအကြိမ်လူကိုယ်တိုင်တီးတန့်တွဲဆုံဆွေးနွေးကြမှာဖြစ်ပါတယ်အမေရိကန်နဲ့တရုတ်တို့အကြားအ धिक သဘောထားကွဲလွဲနေတဲ့ကိစ္စတွေကတော့ထိုင်ဝမ်ကျွန်းအရေးတောင်တရုတ်ပင်လယ်ပြင်လွတ်လပ်စွာရေချောင်းသွားလာခွင့်တပိုင်းလျက်ကူနီးပညာဆိုင်ရာထိတ်ချုပ်မှုနဲ့ကုံသွေးရေးကိစ္စတွေပါဝင်ပါတယ်ခင်ဗျာ
Viewy American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလိုင်းမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
Viewy American တာကသတင်းတွေကိုဆက်လက်ပြောပြပေးနေပါတယ်တူရကီနိုင်ငံအစ္စတန်ဘူးမြို့ရဲ့အချက်အချာလူစီကားရာနေရာမှာတနင်္ဂနွေနေ့ကဘုံးပေါက်ပွဲမှုကြောင့်လူ6ဦးသေဆုံးပြီးအစိုးရတာဝန်ရှိသူတွေကတော့အကြမ်းဖက်ဝါဒီလုပ်ရဖြစ်တယ်လို့ယူဆနေကြပါတယ်
။ Şu an itibariyle kadın olduğunu değerlendirdiğimiz
လက်တလောရရှိထားတဲ့သတင်းအချက်လက်တွေအရဘုံးပေါက်ပွဲသူဟာအမျိုးသမီးတူအဖြစ်ယူဆထားပြီးအကြမ်းဖက်ဝါဒနဲ့တိုက်ခိုက်မှုဖြစ်နိုင်တယ်လို့ယူဆကြောင်းဒုသမရကျူအုတ်တေးကသတင်းတောက်တွေကိုပြောလိုက်ပါတယ်ပောက်ကွဲမှုကြောင့်စိုးရတဲ့အခြေအနေရှိသူ2ဦးအပါအဝင်လူ82ဦးဒဏ်ရာရှိသွားတယ်လို့သူကပြောပါတယ်တူရကီသမ္မတရာစစ်တာရစ်အာဒိုဝန်ကလည်းဒါဟာအလွန်ကိုစိုးဝါတဲ့အကြမ်းဖက်တိုက်ခိုက်မှုဖြစ်ပြီးကျူးလွန်သူကိုအပြစ်ပေးရမယ်လို့ပြောပါတယ်တိုက်ခိုက်မှုဟာအကြမ်းဖက်သမားတွေလက်ချက်ဖြစ်နိုင်ကြောင်းလည်းပြောပေမဲ့အကြောင်းရင်းကိုတော့သူကရှင်းမပြပါဘူးပြီးခဲ့တဲ့2015နဲ့2018ခုနှစ်တွေကလည်းတူရကီနိုင်ငံမှာဘုံးပေါက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ဘူးပြီးတချို့ကတော့ IS Islamic အစွန်းရောက်အဖွဲ့ရဲ့လက်ချက်ဖြစ်ပြီးတချို့ကတော့ကိုပိုင်အုပ်ချုပ်ခွင့်ဒါမှမဟုတ်လွတ်လပ်ရေးအတွက်တိုက်ပွဲဝင်နေကြတဲ့ကာတစ်စစ်သွေးကြွာတွေရဲ့လက်ချက်ဖြစ်ပါတယ်ခင်ဗျာ
ရုရှားနိုင်ငံကစာတင်ကြောင်းတွေမှာ2023ခုနှစ်စက်တင်ဘာလကစပြီးတော့စစ်တင်တန်းပို့ချတဲ့သင်ခန်းစာတွေကိုပြန်လည်ထည့်သွင်းတော့မယ်လို့ရုရှားပညာရေးဝန်ကြီးဆာဂေးကရော့စတော့ဖ်ရဲ့ပြောဆိုချက်ကိုကိုကပြီးပရတင်ကကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောပါရယ်ယူကရိန်းအရေးပရတင်နိုင်ငံရဲ့ထောက်လှမ်းရေးသတင်းတွေနေ့စဉ်တင်ပြရမှာပရတင်ကကွယ်ရေးဝန်ကြီးဌာနကပြောဆိုလိုက်တာပါစစ်တင်တန်းတွေထဲမှာဓာတုဒါမှမဟုတ်နျူကလ িয়ার တပ်ခန့်မှုတွေပေါ်ပေါက်လာရင်ပြင်ဆင်ထားရမယ့်အရေးပေါ်အစီအမံတွေရှေးဦးသူနာပြုစုနေတဲ့ AK မောင်းပြန်ရိုက်ဖယ်တနက်ကိုင်းတွေပြစ်ခတ်နေတွေလည်းပါဝင်မှာပါခရိုင်းမီးယားဒေသကိုရုရှားတို့ကျူးကျော်သိမ်းပိုက်ခဲ့တဲ့2014ခုနှစ်နောက်ပိုင်းစာတင်ကြောင်းတွေမှာစစ်တင်နှံတွေပြန်ပေးဖို့ရုရှားတာဝန်ရှိသူတွေကြိုးပမ်းခဲ့တယ်လို့လည်းအစင်ခါကမှဖော်ပြထားပါတယ်မဖြစ်မနေစစ်မှုထမ်းမှုဆင့်ခေါ်တဲ့အခါစစ်ဖက်အရေးအသွေးတိုးတက်အောင်ရွယ်ခဲ့ပေမဲ့ရှစ်နှစ်ကြာလာတဲ့အထိမဖြစ်ခဲ့သလိုစစ်သားစုဆောင်းခံရသူတွေဟာစိတ်ပိုင်းအရာရောလက်ကျင်ရေးအရာပါအားနည်းနေစေဖြစ်ကြောင်းပရတင်ထောက်လှမ်းရေးအစင်ခါကကဖော်ပြပါတယ်စစ်ဖက်တင်တဲ့အတွက်ရုရှားကရေးဆွဲနေတဲ့တင်ယုံညွန့်နှံတွေနှစ်ကုံလောက်မှအပြည့်တက်ဖို့ခံမှန်းထားပြီးတော့ရေးဆွဲပြီးစီးတဲ့အခါမှာအတီးပြုချက်အရယူရအောင်ပါစစ်မှုထမ်းရမယ့်အသက်ရွယ်ရောက်လာတဲ့ကျောင်းသားတွေစီးရင်းနဲ့အကျွမ်းသူဝင်ဖြစ်အောင်ပြင်ဆင်ပေးဖို့နဲ့မဖြစ်မနေစစ်မှုထမ်းရတဲ့အခါစစ်ဖက်တပ်ဖွဲ့ဝင်တွေတိုးလာအောင်ရွယ်ထားပုံရတယ်လို့လည်းအစင်ခါစာမှာပြောထားပါတယ်ဒီဆောင်ရွက်ချက်တွေဟာမျိုးချစ်စိတ်တွေဝင်လာအောင်နဲ့ပြည်သူ့အဖွဲ့အစည်းတွေအပေါ်ရုရှားပြည်သူတွေယုံကြည်လာအောင်ကြည်ကြဲပြန့်ပြန့်ရွယ်ထားပုံရတယ်လို့လည်းပရတင်ကာကွယ်ရေးဝန်ကြီးဌာနရဲ့အစင်ခါစာမှာကောက်ချက်ချထားပါတယ်
ဣသရေလနိုင်ငံရွေးကောက်ပွဲမှာမဲအများစုရရှိတဲ့လက်ရာဇွန်းရောက်မဟာမိတ်အဖွဲ့ကိုဦးဆောင်နေတဲ့ဣသရေလဝန်ကြီးချုပ်ဟောင်းဘန်ဂျမင်နေတာညာဟုကိုအစိုးရဖွဲ့စည်းခွင့်အာဏာသမ္မတအိုက်ဆက်ဟာဇော့ကတနင်္ဂနွေနေ့ကပေးရလိုက်ပါတယ်။သူ့ရဲ့ပါတီခေါင်းဆောင်တွေနဲ့ဆွေးနွေးပြီးနောက်ရလဒ်ကရှင်းရှင်းလင်းလင်းဖြစ်သွားတဲ့အတွက်သူ့ကိုအစိုးရဖွဲ့ခွင့်တာဝန်ပေးလိုက်ကြောင်းဣသရေလသမ္မတကဂျေရုဆလင်မြို့တော်မှာအခမ်းအနားနဲ့ကြေညာလိုက်ပါတယ်။တချိန်တည်းမှာပဲနေတညာဥအပေါ်စွဲချက်တင်ထားတဲ့အာဂရီလိုက်စားမှုကိုဆက်လက်စစ်ဆေးနေတဲ့ကိစ္စနဲ့ပတ်သက်လို့လည်းမှတ်ချက်ပေးပါရယ်ဂျေရုဆလင်ကတရားရုံးမှာဥပဒေကြောင်းအရရင်ဆိုင်နေရတဲ့အခြေအနေကိုသိရှိထားကြောင်းနဲ့ဒါကိုအရေးမကြီးတဲ့ကိစ္စအဖြစ်သဘောမထားပါကြောင်းသမ္မတကပြောဆိုပါရယ်သ ူမကြာသေးခင်ကပေါ်ပေါက်လာတဲ့အခြေအနေအရနေတာညာဟုအနေနဲ့ဆွဆွဲချက်တွေကိုတရားရင်ဆိုင်ရင်းနဲ့ဝင်းကြီးချုပ်တာဝန်ကိုထမ်းဆောင်ခွင့်ရှိပါတယ်ဆိုတာရှင်းရှင်းလင်းလင်းဖော်ပြထားပါတယ်လို့လည်းသမရကမှတ်ချက်ပေးပါတယ်။လက်ရဆွန်ရောက်ဝါရီနေတာညာဟုကတော့သူ့အပေါ်ဆွဲချက်တင်ထားတဲ့အမှုတွေအပေါ်ညှင်းပယ်ထားပါတယ်။သူဟာမနစ်ကတာဝန်ကနေရက်စဲခံရတဲ့အချိန်အထိနိုင်ငံရဲ့တည်ထောင်အရှိဆုံးဝင်းကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ပါတယ်ခင်ဗျာ။
အီရန်နိုင်ငံမှာအသက်22နှစ်အရွယ်အမျိုးသမီးမရှာအမနီဘာသာရေးရဲတွေဖမ်းဆီးထားစဉ်တည်ဆုံခဲ့တဲ့အပေါ်မကျေနပ်ရာကနိုင်ငံတော်ပေါ်ပေါက်လာတဲ့ဆန္ဒပြပွဲတွေနဲ့ဆက်နွယ်ပြီးတော့ပထမအဆုံးအကြိမ်တင်းငွေတွေကတည်ရင်တည်တန်းစီရင်ချက်ချလိုက်ကြောင်းအီရန်တရားရေးဌာန website ကသတင်းထုတ်ပြန်လိုက်ပါတယ်။အစိုးရအဆောက်အဦကိုမီရှုံမှုအများပြည်သူအတွက်တည်ငြိမ်ပြတ်ပြားစေမှုနိုင်ငံတော်လုံခြုံရေးကိုစန့်ကျင်ရမှာပူးပေါင်းကြံစီမှုနဲ့အီရန်မှာအကြီးလေးဆုံးပြစ်မှုဖြစ်တဲ့ဖျားသခင်ရဲ့ရန်သူတော်နဲ့ဖောက်ပြန်မှုအတွေ့တီရန်မြို့တော်တရားရုံးကတည်တန်းအပြစ်ပေးခဲ့တာဖြစ်ကြောင်းလဲအီရန်တရားရေးဌာနရဲ့မီဇန် online internet ဆာမျက်နှာမှာဖော်ပြပါရယ်မြို့တော်တီရန်တရားရုံးတစ်ခုကလည်းဆန္ဒပြသူ၅ဦးကို1005နှစ်ကနေ10နှစ်အထိပြည်တံချမှတ်လိုက်ပါရယ်သူတို့ကိုလည်းနိုင်ငံတော်လုံခြုံရေးကိုစန့်ကျင်တဲ့ရာဇဝတ်မှုတွေကျူးလွန်ရေးပူပေါင်းကြံစီမှုအပြင်တည်ငြိမ်မှုပြတ်ပြားစေမှုဆွဲချက်တွေနဲ့ပြည်တံချမှတ်လိုက်တာပါအခုချမှတ်လိုက်တဲ့ပြည်တံကိုသူတို့အားလုံးအယူခံဝင်နိုင်တယ်လို့လည်းမီဇန် internet ဆာမျက်နှာမှာဖော်ပြပါရယ်သိဆုံးသူအထက်ကယုံတွေလို့အီရန်အစိုးရကတတ်မှတ်ထားတဲ့ဆန္ဒပြပွဲတွေမှာဆန္ဒပြသူအများစုနဲ့လုံခြုံရေးတပ်ဖွဲ့ဝင်တချို့အပါဝင်တည်ဆုံသူဒါဇင်နဲ့ချီရှိခဲ့ပါတယ်။တင်းငွေတွေနဲ့မနဲ့အစောပိုင်းမှာပဲဆန္ဒပြပွဲတွေမှာပါဝင်ပတ်သက်မှုနဲ့လူ950ကျော်ကိုတရားစွဲဆိုလိုက်ကြောင်းတရားရေးဌာနကကြေညာခဲ့တာပါ။စက်တင်ဘာလလယ်လောက်ကစတင်ခဲ့တဲ့ဆန္ဒပြပွဲနောက်ပိုင်းတရားစွဲဆိုခံရသူပေါင်းလူပေါင်း2000ကျော်ရှိပြီးတော့အဲ့ဒီအထက်ကတဝက်ကျော်ဟာမြို့တော်ဒီရန်ကဖြစ်ကြောင်းတရားရေးဆိုင်ရာအချက်အလက်တွေမှာဖော်ပြထားပါတယ်။လာမယ့်ဇန်နဝါရီလမှာလွှတ်တော်ပြန်ဆတဲ့အခါဒီမိုကရက်ပါတီကအထက်လွှတ်တော်အများစုအဖြစ်ဆက်လက်ထိန်းချုပ်ထားမှာဖြစ်ပေမဲ့အောက်လွှတ်တော်ကိုဘယ်ပါတီကထိန်းချုပ်မလဲဆိုတာကတော့ရွေးကောက်ပွဲအပြီး9ရက်အကြာတနင်္ဂနွေနေ့အထိမရေမယားဖြစ်နေပါသေးတယ်။အမှတ်နေရာ435နေရာရှိတဲ့အောက်လွှတ်တော်မှာ Republican တို့ကနေရာနဲ့70နေရာနဲ့ Democrat တို့ကနေရာ4နေရာရွေးကောက်ခံရပြီးတော့ကျန်အမှတ်နေရာ20အတွက်တော့မဲတွေရေးတွက်နေဆဲဖြစ်ပါတယ်။စုစုပေါင်းအမှတ်နေရာ218နေရာနိုင်ထားမှသာလျှင်အောက်လွှတ်တော်ကိုထိန်းချုပ်ခွင့်ရမှာဖြစ်ပါတယ်။အောက်လွှတ်တော်မဲရလရေးတွက်နေတာရင်းနှက်ချီကြားနိုင်ခြင်းရှိတဲ့အတွက်အမေရိကန်နိုင်ငံရဲ့လှေလာတုံ့တက်သူအများစုကတော့ Republican Party ဖက်ကမဆိုစလောက်နိုင်ခြင်းရှိနိုင်တယ်လို့ခန့်မှန်းပါတယ် Republican တွေကလက်ရှိအမှတ်နေရ219ကနေ222နေရာရနိုင်ပြီးတော့ Democrat ဖက်ကတော့216ကနေ213အထိအမှတ်နေရရနိုင်ခြင်းရှိကြောင်းကြိုတင်ခန့်မှန်းနေတာပါဒါဟာရွေးကောက်ပွဲမထိုင်ခင် Republican Party ကောင်းဆောင်တွေကြိုတင်ခန့်မှန်းချက်တဲ့အတော်ကိုနေပါတယ်အထက်လွှတ်တော်မှာအမတ်နေရစုစုပေါင်း100ရှိတဲ့အထက်ကနီဗာဒါပြည်နယ်မှာဒီမိုကရက်အမတ်ကက်သရင်ကော့တက်စ်မက်စတိုကပြန်ဖက်ရီပပ်ဘလစ်ကန်ကိုယ်စားလှယ်အဒမ်လာဒက်စ်ကို900ခိုင်နှုန်းနဲ့ပုတ်ကာတီကနိုင်လာတာကြောင့်လဲစုစုပေါင်းအမတ်နေရ90နဲ့အထက်လွှတ်တော်ကိုဒီမိုကရက်တို့ဆက်ပြီးတော့ထိန်းချုပ်ထားနိုင်တာလည်းဖြစ်ပါတယ်တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်တဲ့တွင်တွေကိုတော့ကိုခင်မောင်စိုးမင်းနဲ့အတူကျမနန်းလောက်ကတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းကအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ bamis.voanews.com မှာလည်းထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့တင်ဆောင်မတွေကိုဆက်တိုက်တင်ပြတော့ပါမယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းအတွင်းကရဲစခန်းနဲ့စစ်ကောင်စီတပ်ဖွဲ့တွေရှိရာနေရာတချို့ကိုကရင်အမျိုးသားလူမျိုးရေးတပ်နဲ့ပူးပေါင်းတပ်ဖွဲ့တွေကမကြာသေးခင်ကတိုက်ခိုက်ခဲ့ကြောင်းဒေသခံ PDF အဖွဲ့တာဝန်ရှိသူတို့နဲ့ဒေသခံတွေကပြောပါရယ်တိုက်ခိုက်မှုတွေကြောင့်စစ်ကောင်စီဘက်ကလေးချောင်းအပါအဝင်တံပြန်တိုက်ခိုက်မှုတွေရှိနေတယ်လို့လည်းပြောပါရယ်ဒီသတင်းကိုတော့ VOA သတင်းထောက်မအေးမကသတင်းပေးပို့ထားပါရယ်ရှင
်မွန်ပြည်နယ်ကြိုက်မြို့မြို့နယ်၆နှစ်ခွာကြေးရွာကရဲစခန်းကိုကရင်မျိုးသားလူမျိုးရေးတပ်နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ရမှာတော့တေဆုံးလာပြီးစစ်သုံးပန်းဖြင့်ဖမ်းမိတာတွေရှိတယ်ဆိုပြီးပြည်သူ့ကာကွယ်ရေးတပ်ဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုစောမုံကပြောပြပါတယ်
။၆နှစ်ခွာနေပြီးရဲစခန်းကိုလုံးဝရှိပြီးတော့အင်းကလေးစစ်ကြောင်းဆိုပူးပေါင်းတပ်ဖွဲ့တွေကပြည်နယ်နေရာတွေနဲ့ပူးပေါင်းတပ်ဖွဲ့တွေအဲ၆နှစ်ခွာရဲစခန်းကိုဝင်ရှိတယ်ဝင်ရှိတဲ့ချိန်မှာတနက်9:00လက်ဟုတ်ကဲ့9:00လက်ရတယ်ဟုတ်ချင်းလေးရောက်ဖမ်းမိတယ်9နာရီခွဲ10နာရီလောက်မှာသူကဒီဟတ်စီနစီနဲ့လာပြီးတော့ဟိုပြစ်ခုပေးတာပေါ့နော်တကွာရွာနီနာတဝိုက်ပေါ့နော်အဲ့လိုမျိုးဆောင်ကလေးတို့ကအဲ့ဒီနီနာဆောင်တော့ကွာနဲ့ဒီဆက်တဲ့ရွာတွေကတော့ဟိုထွက်ပြေးတင်းချောင်ရပါဘူးရွာကအင်အားတထောင်ကျော်လောက်ထွက်ပြေးတင်းချောင်နေရ
ရဲစခန်းကိုဝင်ရောက်တိုက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တုံ့ပြန်တာတွေမရှိသေးပါဘူး။နိုဝင်ဘာလ12ရက်နေ့တနေ့ထဲမှာပဲပဲခူးတိုင်းကြောက်ကြီးမြို့နယ်နဲ့ရွှေကျင်မြို့နယ်ကြားကစစ်ကောင်စီရဲ့စခန်းငယ်တွေကိုလည်း KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကတိုက်ခိုက်ခဲ့တာကြောင့်စစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလုပ်ခဲ့ကြောင်းဒေသခံတွေကတော့အိုးအိမ်ဆုံးခွာပြီးထွက်ပြေးနေရတယ်လို့လည်းတန်စိတ်ကျေးရွာအနီးကဒေသခံတဦးကပြောပြပါတယ
်။ကြောက်ကြီးနဲ့ကျွန်တော်တို့ရွှေကျင်နဲ့ကြားပေါ့မင်းလားမင်းလားတခြားမှာပေါ့အဲ့မှာအဲ့မှာ तू စစ်ကောင်စီက तू ဂိတ်စကန်ချရမှာလေအဲ့စကန်လေးကို KNA နဲ့ PDF အဖွဲ့အစည်းဝင်ပြီးတော့စကန်လက်တိုက်တာပေါ့သုံးတရားစကန်နဲ့ဘောကထစကန်တန်စိတ်စကန်ပေါ့အဲ့သုံးခုလက်တိုက်တာပေါ့စစ်တပ်မဲပြီးတော့လေနဲ့လာပြီးတော့တိုက်လင်းရင်တစ်စီးနဲ့ကျက်လင်းတစ်စီးနဲ့မကြမကြပဲပြေဝလိုက်ပြန်ဝလိုက်နောက်လာပြေလိုက်ပြန်ဝလိုက်ပဲလာပြစ်တာအိမ်နဲ့အိမ်တော့မီးလောင်လာတော့ဒီလူအပြည့်ရတော့မသိသေးဘူးအိမ်နဲ့အိမ်ကတော့မီးလောင်သွားတယ်ပေါ့အဲ့မှာရှိနေရွာသားတွေကလည်းအကုန်လုံးထွက်ပြေးပေါ့။ငါတို့ရဲ့ဟိုတန်စိတ်စကန်းလည်းဟိုရင်တွေကခဏခဏဝင်ပြေးဝင်ဖမ်းလို့တန်စိတ်ကလည်းထွက်ပြေးနေတာတန်စိတ်ရွာသားတွေကလည်းရွာသားကဟိုတက်ွက်ထစ်တွေကကြောက်နေပြီလေ။သူတို့တိုင်ပုံကျတော့ထွက်ပြေးရတာပေါ့
။စစ်ကောင်စီတက်တွေနဲ့ကရင်မျိုးသားလူမျိုးရေးတက်တွေဟာစစ်အာဏာသိမ်းပြီးကတည်းကတိုက်ပွဲတွေပြင်းထန်ခဲ့ပြီးစစ်ကောင်စီရဲ့စခန်းတွေနဲ့ရဲစခန်းတွေကိုဝင်ရောက်တိုက်ခိုက်မှုတွေစီးနှင်းမှုတွေလုပ်ခဲ့တာပါ။အခုဆိုရင်စစ်ကောင်စီရဲ့စခန်းငယ်တွေအပါအဝင်စခန်းအခု20လောက်ကိုပူပေါင်းတက်ဖွဲ့တွေဘက်ကဝင်ရောက်တက်ခတ်ခဲ့ပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းပစ်ကူတွေတုံးပြီးတက်ခတ်ခဲ့တာကြောင့်ကရင်ပြည်နယ်အပါအဝင်ပြည်နယ်တချို့တိုင်းဒေသကြီးတချို့မှာဒေသခံပြည်သူတွေတေဆုံးဒဏ်ရာရတာတွေအိုးအိမ်တွေမီးလောင်ပျက်စီးတာတွေလည်းဖြစ်ပေါ်နေပါတယ်ရှင
်မအေးမသတင်းပေးပို့သွားတာပါရှင်တသရှင်များရှင် VOA ကထုတ်လွှင့်ထားတဲ့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ website မှာစာသားနဲ့လည်းဖတ်ရှုနိုင်ပါတယ်VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့ကျန်းမာရေးသိပ္ပံနဲ့နေပညာအမျိုးသမီး blogger တွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံတကာသတင်းတွေကိုတော့ VOA ရဲ့ internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာပြန်လည်ဖတ်ရှုနားဆင်နိုင်ပါတယ်။ခုတော့ပြည်တွင်းသတင်းတွေအပြီးမှာနိုင်ငံတကာသတင်းဖတ်ဆက်ရအောင်ပါ။အမေရိကန်စစ်တပ်အနေနဲ့တရုတ်နဲ့ရုရှားထက်တာလုံနဲ့အနိအထားမှာရှိခြင်းနဲ့ဆိုရင်တော့ပြုပြင်ပြောင်းလဲရေးတွေလုပ်ရမယ်လို့အမေရိကန်လေတပ်ဦးစီးချုပ်ကပြောပါတယ်။လေတက်ဦးစီးချုပ်ရဲ့တွေ့ဆုံမင်းမြန်ထားတဲ့ပင်နဂွန်စစ်ဌာနချုပ်ဆိုင်ရာ VOA တင်ထောက်ကာလာပပ်တင်ပြပို့ထားတာကိုတော့ကုစောမိုးကျော်ကဆက်ပြီးတော့တင်ပြထားပါတယ်ရှင်
။အမေရိကန်ပြည်ထောင်စုကအာဖဂန်ရဲ့အရှေ့အလယ်ပိုင်းမှာအစ္စလာမစ်အစွန်းရောက်တွေကိုတိုက်ခိုက်နေရပြီးအလုများနေချိန်မှာရုရှားနဲ့တရုတ်ကသူတို့ရဲ့စစ်အင်အားတွေကိုတဖြည်းဖြည်းတိုးချဲ့လာခဲ့ပါတယ်။ရုရှားကအဲ့ဒီစစ်အင်အားတွေကိုအခုတော့သူ့ရဲ့အိမ်နီးချင်းယူကရိန်းမှာအသုံးပြုနေပါတယ်။အချိန်ထဲမှာပဲအမေရိကန်စစ်ဌာနချုပ်ပင်တဂွန်တာဝန်ရှိသူတွေကတော့တရုတ်ဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးကိုချိန်ချောက်နေတယ်လို့သတ်မှတ်ထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာအင်အားကြီးနိုင်ငံအဖြစ်ဆက်လက်ရပ်တည်နိုင်ဖို့ဆိုရင်ပြုပြင်ပြောင်းလဲရေးတွေလုပ်ရမယ်လို့အမေရိကန်လေတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးစီချူဘရောင်းဂျူနီယာက VOA နဲ့တီးသန့်တွေ့ဆုံမေးမြန်းစင်မှာသတိပေးပြောဆိုခဲ့ပါတယ
်။ Our adversaries have continued to advanced our capabilities
လွန်ခဲ့တဲ့နှစ်ပေါင်း30အတွင်းကျွန်တော်တို့မှရှိတဲ့စွမ်းရည်မျိုးတွေကိုကျွန်တော်တို့ကဆက်ပြီးအသုံးပြုနေခြင်းမှာကျွန်တော်တို့ရဲ့ပြိုင်ဘက်တွေဟာသူတို့မှရှိတဲ့အဲ့ဒီလိုစွမ်းရည်မျိုးတွေကိုပုံမှန်ကောင်းမွန်တိုးတက်အောင်လှုပ်ဆောင်နေပါတယ်ကျွန်တော်တို့အနာဂတ်မှာတွေ့ရမယ့်ချင်းချောက်မှုတွေဟာဒီကနေ့ကြုံတွေ့နေရတဲ့ချင်းချောက်မှုမျိုးတွေနဲ့တူမှာမဟုတ်တော့ပါဘူးဒါကြောင့်ကျွန်တော်တို့ကအပြောင်းလဲလုပ်ကိုလုပ်ရမှာပါ
တရုတ်ရဲ့စစ်တီအင်အားဟာအမေရိကန်ထက်များပါတယ်ဒါအပြင်ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းတရုတ်ဟာသူ့ရဲ့လက်နက်တွေကိုပို့ပြီးအစစ်မြင့်အောင်လှုပ်ဆောင်ခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းတရုတ်ဟာလေရင်တင်သင်္ဘောအစ်စ်တွေကိုတိစောက်ခဲ့ပါတယ်။တိုက်လေရင်အစ်စ်တွေကိုလည်းတိစောက်ခဲ့သလိုမစ်ဆိုင်းဒုံးကြီးအများအပြားကိုလည်းထုတ်လုပ်ခဲ့ပါတယ်။ဒါပေမဲ့လည်းတရုတ်က2022ခုနှစ်အတွင်းစစ်အသုံးစရိတ်ဒေါ်လာ250ဘီလီယံအသုံးပြုချိန်မှာအမေရိကန်ကတရုတ်ထက်ရှစ်ဆပိုများပြီးအသုံးပြုပါတယ်။ Brookings Institute ကသုတေသီmelming season ကတော့အခုလိုသုံးသပ်ပါတယ
် to acknowledge when progress is made by those potential adversaries
တွေဘက်ကတိုးတက်မှုတွေရှိလာတယ်ဆိုတော့ကိုအတိမတ်ပြုဝန်ခံတာကတော့ဖြစ်တင်ပါတယ်ဒါပေမဲ့ဒီအချက်တစ်ခုတည်းနဲ့တော့ American ပြည်တော်စုအနေနဲ့စိုးရင်ထိတ်လန့်မှုတွေဖြစ်မှာမဟုတ်ပါဘူးဘာဖြစ်လို့လဲဆိုတော့နှိုင်းရှင်ခြင်းအရာကျမတို့ကတကယ့်ကိုစွမ်းအားရှိပါတယ်ကဘာပေါ်မှာအကောင်းဆုံးစစ်တပ်လည်းဖြစ်ပါတယ်
စစ်မှုထောင်တူလည်းဖြစ်ကာကွယ်ဆိုင်ရာသုတေသီတူလည်းဖြစ်တဲ့ဒီမိုကရေစီကာကွယ်ရေးဖောင်ဒေးရှင်းကသုတေသီဘရက်လီဘိုးမန်းကအခုလိုပြောဆိုပါတယ
် This is really are a relic of the past
အခုလိုစီရေးအရာအားတာတဲ့ဆိုတဲ့ပြောဆိုချက်တွေဟာအတိတ်ကကြံခဲ့တဲ့အရာတွေပါ
တ တရုတ်ဟာအရှေ့အာရှဒေသအတွင်းထိုင်ဝမ်လိုအရေးနဲ့ပတ်သက်ပြီးစစ်ဖြစ်လာခဲ့ရင်အမေရိကန်ကိုအနိုင်တိုက်နိုင်အောင်ဆိုတဲ့ရည်မှန်းချက်မျိုးနဲ့တည်တည်ချာချာတည်တည်တန့်တန့်ရွေးချယ်ပြီးခင်မိအောင်လှုပ်ဆောင်တာဖြစ်တယ်လို့ Bradley Bowman ကသုံးသပ်ပါတယ်ဒါကြောင့်ဒေတာတွေမှာရှိတဲ့အမေရိကန်စိတ်ကန်းတွေစစ်စခန်းတွေကိုတရုတ်တိုက်ခိုက်တာခံရနိုင်တဲ့အန္တရာယ်ရှိပါတယ်။သူတည်းသည် Bradley Bowman ကအခုလိုဆက်လက်ပြောဆိုပါတယ်
။ The Chinese have developed capabilities that are as
good as ကျွန်တော်တို့အမေရိကန်မှာရှိတဲ့စွမ်းရည်လောက်ကောင်းအောင်သူ့ရဲ့စွမ်းရည်ကိုမြင့်တင်ထားနိုင်ပါတယ်။တချို့နေရာတွေမှာအမေရိကန်ထက်တောင်သာလွန်နေတာတွေ့ရပါတယ်။ Pacific သမုဒ္ဒရာအတွင်းအမေရိကန်ရဲ့စည်ရေးအရာအသာစီးရမှုဟာတဖြည်းဖြည်းလျော့ပါလာပါတယ်။အမေရိကန်တွေအိမ်မောကြနေချိန်မှာတရုတ်ကတော့ဆက်ပြီးခြေကုံတုပ်နေတာကိုကျွန်တော်တွေ့မြင်နေရပါတယ်
။အမေရိကန်လေတပ်မှာ stats ဘုံကျဲတိုက်လေရင် B-21 ကိုနောက်လာတဲ့မှာစတင်ထုတ်ဖော်ပြသဖို့ရှိပါတယ်။ B-21 ကို1980ကျော်လောက်ကတည်းကအသုံးပြုလာခဲ့တဲ့ B-1 B-2 လို့ဘုံကျဲတိုက်လေရင်တွေနေရာမှာအစားထိုးအသုံးပြုမှာဖြစ်ပါလေ။လေတပ်ဦးစီးချုပ် C.Q. Brown ကအခုလိုပြောဆိုပါတယ်
။ This is what we want to modernize.because
ဒါကြောင့်ကျွန်တော်အနေနဲ့လေတပ်ကိုခင့်မြောင်လုပ်မှာပါ။ဘာလို့လဲဆိုတော့တချို့လေရင်တွေမှာပြုပြင်ထိန်းသိမ်းရေးလုပ်ဖို့လိုအပ်တဲ့ပစ္စည်းအစိအပိုင်းတွေရရှိဖို့ခက်ခဲလာပါတယ်။ဒီလိုအခြေအနေတွေကြောင့်ခင့်မြီအစ်စ်တွေနဲ့အစားထိုးဖို့လိုအပ်ပါတယ်။ဒါမှပဲလေတပ်တွေကိုအချိန်မရွေးအသုံးပြုနိုင်ပြီးတပ်ဖွဲ့ကိုအစင်းသင့်အနေထားရှိအောင်လှုပ်ထားနိုင်မှာပါ
။အမေရိကန်ခေါင်းဆောင်တွေမျှော်မှန်းထားသလိုဖြစ်မလာဘူးဆိုရင်တောင်မှတရုတ်ကတော့ထိုင်ဝမ်ကို2028ခုနှစ်မှာဝင်ရောက်သိမ့်ပိုက်နိုင်လောက်တဲ့စွမ်းရည်မျိုးရအောင်ဆောင်ရွက်ဖို့စံတားရှိနေတယ်လို့အမေရိကန်အရာရှိတွေကပြောဆိုနေပါတယ်။တရုတ်ကတော့2049ခုနှစ်အရောက်မှာစစ်ပွဲတွေကိုတိုက်ခိုက်အောင်မြင်နိုင်တဲ့ကမ္ဘာအဆင့်မီတပ်မတော်တရားဖြစ်လာအောင်ရည်မှန်းဆောင်ရွက်နေတယ်လို့တရုတ်ခေါင်းဆောင်တွေကတော့ပြောဆိုထားပါတယ
်။ကိုမိုးစောတင်ပြသွားတာပါရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုကိုတင်ဆက်ပေးပါမယ်။ဘယ်ဂျီယံနိုင်ငံကစူးစမ်းစွန်းစားတက်တဲ့သတင်းထောက်တယောက်ဟာတင်တင်းဆိုတဲ့ကာတွန်းဇာတ်ကောင်လေးနဲ့သူ့ရဲ့စွန်းစားခန်းတွေအကြောင်းစပိန်နိုင်ငံမက်ဒရစ်မြို့တော်ကယဉ်ကျေးမှုစင်တာတစ်ခုမှာပြသထားပါတယ်။ကမ္ဘာသဝန်ဘာသာစကားပေါင်း100ထက်မနည်းဘာသာပြန်ထုတ်ဝေခဲ့ရတဲ့အထိကြော်ကြားတဲ့တင်တင်းကာတွန်းတွေနဲ့သူ့ရဲ့ဖန်သူအကြောင်းမဆူမြတ်မနုနဲ့မဆူမြတ်မွန်နဲ့အတူကမ္ဘာတလွာခီတော်အစီအစဉ်ကနေတွားပြီးတော့လေ့လာရအောင်ပါရှင်။
အမောက်ထောင်နေတဲ့စပင်လေးနဲ့ရှက်အင်ဂျီပေါ်မှာဆွဲတိုက်အင်ဂျီအမြဲထောက်ဝက်ထားရတဲ့ကတ်တွန်းဇက်ကောင်တင်တင်ကိုကဘာတဝမ်းကကတ်တွန်းစာအုပ်ချစ်သူတွေမသိသူရှားပါတယ်။သတင်းတောက်ပြီးပြီးစူးစမ်းတက်တဲ့တင်တင်နဲ့သူ့သွားလျာထက်ချက်မခွာလိုက်လေရှိတဲ့ခွေးပြူလေးစနိုဝီတို့ရဲ့စွန့်စားခန်းတွေအကြောင်းကတ်တွန်းစာအုပ်တွေကိုနိုင်ငံတကာမှဘာသာစကားပေါင်း100ထက်မနည်းနဲ့ဘာသာပြန်ထုတ်ဝေခဲ့ရတယ်လို့ TV series ရုပ်ရှင်တွေရိုက်ကူးပြသရတဲ့အထိကြော်ကြားလာတာပါ။ကဘာကတ်တွန်းသမိုင်းမှာအကျော်ကြားဆုံးကတ်တွန်းတစ်ခုလို့ပြောနိုင်တဲ့တင်တင်ကတ်တွန်းတွေနဲ့တင်တင်ကိုဖန်တီးခဲ့သူအဲရှေးတို့အကြောင်းလေ့လာနိုင်အောင်စပိန်နိုင်ငံမက်ဒရစ်မြို့တော်ကစီကူလိုဒေဘရာဆာတေယဉ်ကျေးမှုစင်တာမှာပြသနေပါဗျ။အဲရှေး The Exhibition လို့နာမည်ပေးထားတဲ့ပြပွဲမှာဇာတ်ကောင်ကိုမွေးဖွားခဲ့တဲ့ Belgium ကတ်တွန်းဆရာကြီးအဲရှေးရဲ့အကြောင်းတစ်စီတစ်ဆောင်းကိုလေ့လာနိုင်မှာဖြစ်ပါတယ်။1930မှာစတင်ထုတ်ဝေခဲ့တဲ့ပထမဆုံးတင်တင်ရဲ့စွန့်စားခန်း Land of Soviets ဆိုတဲ့ကတ်တွန်းစာအုပ်ကစလို့ကတ်တွန်းဇာတ်လမ်းတွေဘလို့ဖြစ်လာတယ်လဲဆိုတဲ့နောက်ကြောင်းတွေအပြင်ကတ်တွန်းစာအုပ်ဖြစ်မလာခင်ကတ်တွန်းဆရာကြီးအရှေးအပြစ်မှရေးချစ်ခဲ့တဲ့ကတ်တွန်းပုံတွေအထိပြကန်းတွေမှာတွေ့ရမှာဖြစ်ပါတယ်။ Belgium မှာတန်တန်းလို့သိကြတဲ့တင်တင်ကတ်တွန်းဇာတ်ကောင်လေးကသူ့ရဲ့ကိုဘွားလေးဖြစ်တယ်လို့ကတ်တွန်းဆရာကြီးအရှေးကပြောလို့ရှိပါတယ်
။ And he just seemed to work the whole time.And in those days, a creator such as himself, you had a table.
သူလိုဖန်တီးနိုင်သူတယောက်တကစပွဲတစ်လုံးရဲ့ secret တွေရဲ့ပြာခွက်တစ်ခုရဲ့မီးအိမ်တစ်ခုရဲ့ခဲတံဒါမှမဟုတ်ဖောင်တိန်တစ်ချောင်းရဲ့ရှိတာနဲ့ကိုကတ်တွန်းတွေရေးလို့ရနေပါပြီ။ coffee တစ်ခွက်ဒါမှမဟုတ်လပေတစ်ခွက်နဲ့အာယုံနှစ်ပြီးကတ်တွန်းတွေဆွဲနေမဲ့သူမျိုးပါ။အခုခေတ်ဆိုရင်တော့နေရာစုံကသတင်းတွေတစ်ချိန်လုံးရနေတော့အဲ့လိုလုံးလို့ရခြင်းမှရမှာပါ။
Belgium ကတ်တွန်းဆရာကြီးအရှေးကိုဥရောပရဲ့ကတ်တွန်းဖခင်ကြီးလို့သတ်မှတ်ထားကြပါတယ်။သူဖန်တီးခဲ့တဲ့တင်တင်စွန်းစားခန်းကတ်တွန်းစာအုပ်ကော်ပြီပေါင်းတန်250ထက်မနည်းကမ္ဘာတစ်ဝှမ်းမှာရောင်းချခဲ့ရပါတယ်။ဆိုဗီယက်ပြည်တော်စုကအတွေ့အကြုံစွန်းစားခန်းတွေနဲ့ပထမဆုံးကတ်တွန်းစာအုပ်ကို1930မှာထုတ်ဝေခဲ့ပြီးနောက်ဆုံးကတ်တွန်းစာအုပ်ကိုတော့သူကွယ်လွန်ခဲ့ပြီး3နှစ်အကြာ1986ခုနှစ်မှာထုတ်ဝေခဲ့တာဖြစ်ပါတယ်။ရုပ်မြင်သံကြားတော်မပေါ်သေးတဲ့ခေတ်မှာ
နိုင်ငံတကာကကာတွန်းဖတ်သူတွေကိုကမ္ဘာဒေသစုံကမတူကွဲပြားမှုတွေ၊ယဉ်ကျေးမှုတွေ၊ပထဝီအနေအထားတွေ၊ထူးခြားမှုတွေကိုသိရှိအောင်လို့မျက်စိဖွင့်ပေးခဲ့သူဖြစ်ပါတဲ့နိုင်ငံရေးသမိုင်းနဲ့ဤပညာတိုးတက်မှုတွေကိုလည်းသူအင်မတန်စိတ်ဝင်စားရဲဆိုတာသူ့ရဲ့ကာတွန်းတွေထဲမှာသိရနိုင်ပါတယ်
။ He was very influenced by what was going on in the world. So Tibet was created and Lotus Blue was created.
ကဘာကြီးမှာဖြစ်ပျက်နေတဲ့ကိစ္စတွေကကတ်တွန်းဆရာ LG အပေါ်မှာတော်တော်လေးတည်ရောက်မှုရှိခဲ့ပါတယ်။ဥပမာတိဘက်တို့တရုတ်တို့နဲ့ပတ်သက်တဲ့ Lotus Blue တို့ကိုသူဖန်တီးခဲ့တာကအဲ့ဒီနိုင်ငံတွေနဲ့ပတ်သက်ပြီးသတင်းတွေကြောင့်ဖြစ်ပါတယ်။
တင်တင်ရဲ့ကတ်တွန်းစာအုပ်ဖတ်ရသူတွေအနေနဲ့ဆဟာရတဲကနာယာရဲကတဲပြင်တွေနှင်းတွေဖုံးနေတဲ့ဟိမဝန္တာတောင်တန်းကြီးတွေအမေဇုန်တစ်တောတွေကအမြဲဆုံးတစ်ပင်တွေကရီဘီယံကျွန်းတွေစကော့တလန်ကစိမ့်လန်းတဲ့တောင်ကုန်းတွေစီကိုကတ်တွန်းတွေကနေလျှောက်သွားနိုင်ကြပါတယ်။ပင်လယ်ရှည်အောက်ဆွမ်းစားမှုကနေလကဘာပေါ်စူးစမ်းမှုတွေအထိတင်တင်ရဲ့ကတ်တွန်းတွေကဗဟုသုတအဆုံးကိုပေးခဲ့တာပါ
mucho de especial y ese mucho de especial se sostiene en dos columnas.Por un lado,
tin tin ga taik ko thu ja ba de, carton swae tha ra ko ga ba ne ma ma tu thu ja ra ba, phat de tu ko phan sa nai ma de. A yang twe ka chang rue lai phat ni ba de, sa ma phat de 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 klei myo rong tin tin carton sa u ko hlan chi lai da ne, lek ka ma cha chin law aw swae saung tha nai na myo ba. Carton boun ni lo be, zalan rue ga le de ge chait set mi ba de, zak kaung 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 ne lai phat hla aw zalan rue ga le khai ma de.
တင်တင်ရဲ့ကတ်တွန်းတွေကဇက်ကောင်တွေထဲမှာအမြဲမပါမဖြစ်ပါသူကတော့သူ့ရဲ့ခွေးဖြူလေးဖြစ်ပါတဲ့ပြင်သစ်လိုရေးတဲ့သူ့ရဲ့ကတ်တွန်းတွေထဲမှာခွေးလေးရဲ့နာမည်ကမီလူဖြစ်ပြီးတော့အင်္ဂလိပ်လိုတော့ Snowy လို့ခေါ်ပါတယ်
Curioso es un perro que habla, un perro muy humano podríamos decir.
Y ese Snowy personaje le ga taik ko suzan sai shi pi saka pyo de khwe le phit par de. Lu ne taik tu de khwe le lu pyo nai mar de. Khwe sat kaun le ko mula pyin de ba ga ne yee de kat twon ma mi lu lo name pe tha ra phit par de. Ai name ga kat twon sia ji ye prathama song yee sa name wa.
ကတ်တွန်းဆရာကြီးအရှေကအပြစ်မှာတကယ်ရှိတကယ်ဖြစ်နေတာတွေကိုစိတ်ကူးရင်ပေါက်ဆက်ပြီးတော့ကတ်တွန်းဇာတ်လမ်းတွေအဖြစ်နဲ့ဖန်တီးခဲ့တာပါကဘာကျော်ကတ်တွန်းဆရာကြီးအရှေရဲ့လို့ဖြစ်လာစေခဲ့တဲ့ပထမဆုံးကတ်တွန်းစာအုပ်အပေါ်သူ့ရဲ့သဘောထားကလည်းစိတ်ဝင်စားစရာပ
ါ impidió que se reeditara cuando ya
Tintin in the Land of Soviets ဆိုတဲ့ကတ်တွန်းစာအုပ်ကိုထုတ်ခဲ့တာလူငယ်ဘဝကိုကိုကိုအဟုတ်ထင်းပြီးတော့ထုတ်ခဲ့တာလို့အဂျီကိုရင်ကပြောခဲ့ဘူးပါတယ်တင်းတင်းကတ်တွန်းတွေကဘာကျော်ချိန်မှာအဲ့ဒီစာအုပ်ကိုပြန်မထုတ်ပါနဲ့လို့သူကိုယ်တိုင်ပဲတားခဲ့ပါတယ်အဲ့ဒီကတ်တွန်းစာအုပ်ကသူကတ်တွန်းဆရာအဖြစ်အစပြုဆွဲခဲ့တဲ့စာအုပ်လို့အဂျီကမှတ်ယူထားတာပါကတ်တွန်းနဲ့ပတ်သက်တာကိုစလေးလာရင်သူရေးတာဖြစ်လို့ပထမဆုံးစာမျက်နှာကနေနောက်ဆုံးစာမျက်နှာအထိကတိတိတသားတိုးတက်ပြောင်းလဲသွားတာကိုမြင်ရပါတယ
်ဘယ်လ်ဂျီယံနိုင်ငံကကတ်တွန်းဆရာကြီးအဂျီဟာကတ်တွန်းရေးတဲ့အပိုင်းမှာသာကျွမ်းကျင်သူမဟုတ်ပါဘူးပတိပညာနဲ့ graphic design ဘိုင်းမှာကျွမ်းကျင်သလိုထုတ်ဝေမှုဘိုင်း၊ဇာတ်ညွှန်းရေးသားမှုဘိုင်းတွေမှာလည်းကျွမ်းကျင်သူတယောက်ဖြစ်ပါတယ်။သူအသက်သွင်းခဲ့တဲ့ကတ်တွန်းဇာတ်ကောင်လေးတင်တင်ဆိုရင်အခုသက်တမ်း60ကျော်ရှိနေပြီဖြစ်ပေမဲ့ကဘာတဝမ်းကပြည်သက်တွေကြားမှာတော့နုပြုံနေစေနိုင်ငံဆောင်အတွေ့အကြုံနဲ့အားကြစရာသတင်းတောက်လေးအဖြစ်ရှင်းသက်နေစေဖြစ်ပါတယ်ရှင်။ကျွန်မဆူမြတ်မောင်ပါ။
မဆူမြတ်မွန်တင်ဆက်နေတဲ့ကဘာတလောခီတော်အစီအစဉ်ကိုကြားခဲ့တာပါရှင်။တသက်ရှင်များရှင်။ VOA American အသံရဲ့ဒီကနေ့မနက်ဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့လိုင်းဒိုမီတာ3049နဲ့လိုင်းလမီတာ190တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကတော့ VOA ရဲ့ Internet ဆောင်မြန်းနာမှာလည်းအလွယ်တကူဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ VOA ကနေ idiom အသုံးအင်္ဂလိပ်စာသင်ခန်းစာတွေကို radio ကနေနေစဉ်ထုတ်လွှင့်ပို့ချပေးနေသလို video အစီအစဉ်အဖြစ်နဲ့လည်းအင်္ဂလိပ်စာလေ့လာနိုင်တဲ့တမနစ်စာအင်္ဂလိပ်စာနဲ့မကျေးမွန်ရဲ့အင်္ဂလိပ်စာအစီအစဉ်တွေကိုလေ့လာကြည့်ရှုနိုင်ပါတယ်။မကြာခင်ဒုတိယပိုင်းနာရီမှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ
်။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက္ကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်သံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Youtel Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် ကျူရူဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုစီသတင်းမှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ပါရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့2022ခုနှစ်နိုဝင်ဘာလ14ရက်တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထုတ်လွှင့်နေပါတယ်။အခုထုတ်ရပိုင်းထုတ်လွှင့်တော်မယ့်သတင်းပတ်စင်ကဏ္ဍတွေထဲမှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းမြန်မာပြည်မှပေးစာများသတင်းထဲကတူတာနဲ့ထူးခြားစာများသတင်းများအပတ်စဉ်ကဏ္ဍတွေကိုကြားဖို့ရှိပါတယ်။ခုအရင်ဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုထုတ်လွှင့်ပေးပါမယ်။ပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြန်မာမီဒီယာမြင်ကွင်းအစီအစဉ်မှာဒီတစ်ပတ်အတွက်တော့စစ်ကောင်စီရဲ့အသင်းအဖွဲ့မတ်ပုံတင်ဥပဒေတည်ကြောင်းလူသားချင်းစာနာမှုအကူအညီပေးဝေရေးကိုထိခိုက်လာနိုင်ခြင်းရှိမရှိဆွေးနွေးတင်ပြမှာပါမအင်ဂျင်နီကအကူအညီတင်ဆက်ထားပါတယ်ရှင
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြန်မာမီဒီယာမြင်ကွင်းကန်တာကနေစစ်ကောင်စီရဲ့အသင်းအဖွဲ့မတ်ပုံတင်ဥပဒေသိကြောင်းလူသားချင်းစာနာမှုအကူအညီပေးဝေရေးကိုထိခိုက်လာနိုင်တယ်ဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြည်သွင်းနိုင်ပါမြန်မာနိုင်ငံမှာ2021ဖေဖော်ဝါရီ1ရက်စစ်တပ်ကအာဏာသိမ်းချိန်ကစလို့ဒီနှစ်2022အောက်တိုဘာလကုန်အထိနိုင်ငံတော်ဝန်မျိုးနယ်ပေါင်း81မြို့နယ်မှာနေအိမ်ပေါင်း 38,000 ကျော်မိရှုဖျက်ဆီးခြင်းခံခဲ့ရတယ်လို့မြမမဟာဗျူဟာနဲ့မူဝါဒရေးရလေ့လာရေးအဖွဲ့ ISP ကထုတ်ပြန်ထားတာတွေ့ရပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးအဖွဲ့ UNOCHA ရဲ့အစီရင်ခံစာကတော့မြမလူဦးရေ15သန်းကျော်အတွက်လူသားချင်းစာနာမှုအကူအညီအမေရိကန်ဒေါ်လာ643သန်းလိုအပ်နေတယ်။လက်နက်ကင်ပရိပခ္ခတွေကြောင့်နေအိမ်စွန့်ခွာရသူအိုးမဲ့အိမ်မဲ့အရေးအတွက်ဟာလူပေါင်း143,000ရှိတယ်လို့ဆိုပါတယ်။အခုလိုလူသားချင်းစာနာမှုအကူအညီလိုအပ်နေသူတွေအိုးအိမ်စွန့်ခွာထွက်ပြေးနေရတဲ့စစ်ဘေးဒုက္ခသည်တွေကိုကုလသမဂ္ဂလက်အောက်ခံအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ INGO တွေပြည်တွင်းက NGO ရပ်ဖက်အဖွဲ့အစည်းတွေလူမှုရေးအသင်းအဖွဲ့တွေကအဓိကကူညီထောက်ပံ့ပေးနေကြတာဖြစ်ပါတယ်။အဲ့ဒီလိုအကူအညီအထောက်ပံ့ပေးနေတဲ့အဖွဲ့အစည်းတွေတွေကြီးမားတဲ့စိန်ခေါ်မှုဆက်လက်ရပ်တည်ဆောင်ရွက်ဖို့အခက်အခဲအန္တရာယ်တွေဖြစ်စေနိုင်တဲ့ဥပဒေတစ်ခုကိုစစ်ကောင်စီကပြီးခဲ့တဲ့အောက်တိုဘာလ28ရက်နေ့ကပြဋ္ဌာန်းခဲ့ပါတယ်။အဲ့ဒီဥပဒေကတော့အသင်းအဖွဲ့မှတ်ပုံနဲ့ဥပဒေသစ်ပဲဖြစ်ပါတယ်
။ဒီဥပဒေသစ်ဟာမြန်မာနိုင်ငံမှာရှိတဲ့ပြည်ရင်းပြည်ပအသင်းအဖွဲ့တွေကိုထောင်ဒဏ်5နှစ်နဲ့ကျပ်သိန်း50အထိဒဏ်ရိုက်နိုင်တဲ့ဥပဒေဖြစ်ပါတယ်။စစ်ကောင်စီအနေနဲ့အသင်းအဖွဲ့တွေကိုပုံမှုဖိနှိပ်ဖို့ရည်ရွယ်တာဖြစ်တယ်လို့မြန်မာ News ကလည်းရေးထားပါတယ်။ဥပဒေသစ်အရမြင့်သည့်ရက်ဖက်အဖွဲ့အစည်းမဆိုမှတ်ပုံတရားမှာဖြစ်ပြီးပြက်ကွက်ရင်ထောင်ဒဏ်3နှစ်သို့မဟုတ်ဒဏ်ငွေကျပ်10သိန်းအကြမ်းဖက်အဖြစ်သတ်မှတ်ထားတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့ဆက်သွယ်ပါကဒဏ်ငွေကျပ်သိန်း50နဲ့ထောင်ဒဏ်5နှစ်အထိချမှတ်နိုင်တယ်လို့ဆိုပါတယ်2014ခုနှစ်ဦးသိန်းစိတ်အစိုးရလက်ထက်မှာတီထောင်စုလွှတ်တော်ကပြဋ္ဌာန်းခဲ့တဲ့အသင်းအဖွဲ့မှတ်ပုံတင်ခြင်းဆိုင်ရာဥပဒေကိုပြတ်သိမ်းပြီးအခုဥပဒေသစ်ကိုစစ်ကောင်စီကပြဋ္ဌာန်းခဲ့တာပါ2014ခုနှစ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေမှာထောင်ဒဏ်သတ်မှတ်ချက်မပါဝင်ပါဘူး။ဒဏ်ငွေသာပါဝင်တာဖြစ်ပါတယ်။ဒါ့အပြင်မိမိတို့မြို့နယ်အတွင်းတိုင်းဒေသအတွင်းသာလှုပ်ဆောင်တဲ့အသင်းအဖွဲ့တွေအနေနဲ့မှတ်ပုံတင်စရာမလိုအပ်ပါဘူး
။စစ်ကောင်စီရဲ့ဥပဒေအသစ်မှာနိုင်ငံတကာအဖွဲ့အစည်းများအနေနဲ့ဘုတ်အဖွဲ့ဝင်နေရာမှာမြန်မာနိုင်ငံသား40ရာခိုင်နှုန်းအထိထည့်သွင်းခံထားရမယ်။အသင်းအဖွဲ့များအနေနဲ့နိုင်ငံရေး၊ဘာသာရေးနဲ့ပြည်တွင်းရေးကိစ္စရပ်တွေမှာပါဝင်ဆောင်ရွက်ခြင်းမပြုရဘူး။အစိုးရဌာနများကအချိန်မရွေးဝင်ရောက်စစ်ဆေးခွင့်ရှိတယ်လို့လည်းတင်းကျပ်ထားတာတွေ့ရပါတယ်။ဒါကြောင့်မှတ်ပုံမတင်တဲ့အသင်းအဖွဲ့တွေဟာ underground မြေအောက်လှုပ်ရှားမှုအသွင်ကူးပြောင်းလှုပ်ဆောင်ရမယ့်အနေအထားကိုရောက်ရှိသွားစေမှာဖြစ်တဲ့အပြင်အာဏာသိမ်းစစ်ကောင်စီရဲ့ဥပဒေသစ်ကြောင့်နိုင်ငံတကာအဖွဲ့အစည်းတွေ NGO အဖွဲ့အစည်းတွေနဲ့လူမှုရေးအသင်းအဖွဲ့တွေရဲ့လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးအစီအစဉ်တွေကန့်သတ်ရှင်းခံရပြီးဆုပ်ယုပ်ကြဆင်းသွားနိုင်တယ်လို့ဝေဖန်မှုတွေရှိနေပါတယ်။ဒီဥပဒေသစ်နဲ့ပတ်သက်လို့အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ NUG ရဲ့လူ့အခွင့်အရေးဝန်ကြီးဦးအောင်မျိုးမင်းကတော့အခုလိုဝေဖန်ပြောကြားပါတယ်
။အခုပြဋ္ဌာန်းတဲ့အသင်းအဖွဲ့မှတ်ပုတ်တင်ဥပဒေကတော့ဘာကိစ္စလို့လို့လှုပ်ဆောင်မဲ့အဖွဲ့အစည်းအလုံးကိုတင်းကျပ်ထိမ့်ချုပ်ပြီးအပြစ်ပေးဖို့ရည်ရွယ်တာပဲ။အသင်းအဖွဲ့လွတ်လွတ်လပ်လပ်လုပ်နိုင်မှုအဲ့ထာမျိုးမဟုတ်ဘဲနဲ့အသင်းအဖွဲ့တွေရဲ့လုပ်ရက်ကိုထိမ့်ချုပ်မယ်။တစ်ချိန်တည်းမှာဒ ဒီဒီမိုကရေစီရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်နေတဲ့အဖွဲ့တွေလူသားချင်းစာနာမှုအကူအညီတွေလှုပ်ဆောင်မဲ့အဖွဲ့အစည်းတွေကိုရာဇဝတ်မှုတက်ပြီးအရေးယူနိုင်မှုအတွက်တမင်တက်ပြထမ်းလိုက်တဲ့မတရားကြေညာချက်ပဲဖြစ်ပါတယ်ဥပဒေလိုတော့ပြောလို့မရပါဘူးဥပဒေဆိုတာပြည်သူတွေကိုကာကွယ်ပေးတဲ့ဥပဒေဖြစ်ရမယ်စားပုံမှန်ဖိနှိပ်တဲ့အရာမျိုးဖြစ်မယ်ပထမအဦးဆုံးကတော့လှုပ်ဆောင်တဲ့အဖွဲ့အစည်းတွေမှာပါဝင်တဲ့သူတွေကတင်းကျပ်လှတဲ့စောင့်ကြည့်မှုတွေအကြောင်းမျိုးမျိုးပြပြီးအရေးယူမှုတွေဖြစ်လာနိုင်တယ်။တစ်ချိန်တည်းမှာပဲဒီလိုမျိုးလူသားချင်းစာနာမှုအကူအညီလှုပ်ဆောင်မဲ့အဖွဲ့အစည်းတွေကိုကန့်တတ်ပြီးတော့သူတို့နဲ့ပူးပေါင်းသူတို့အတွက် NH မရှိသေးတဲ့လုပ်ငန်းတွေပဲလှုပ်ဆောင်မှုအတွက်တင်းတင်းကျပ်လှုပ်ဆောင်လိုက်တာဘလို့မှဒီလိုမျိုးအမိတ်အောက်မှာဘယ်သူမှလှုပ်ဆောင်နိုင်မှာမဟုတ်ဘူး။လူအပ်တဲ့ပြည်သူတွေလည်းအကူအညီတွေရနိုင်မှာမဟုတ်ပါဘူး။
ဒီ Guardian သတင်းစာကတော့စစ်ကောင်စီရဲ့ပြောင်းလဲပြဋ္ဌာန်းလိုက်တဲ့ဥပဒေဟာမြမအကူအညီအထောက်ပံ့ပေးရေးသမားတွေအတွက်အရေးပေါ်အန္တရာယ်နဲ့ရင်ဆိုင်နေရပြီလို့ကြွမ်းကျင်သူတွေကသတိပေးတယ်လို့ခေါင်းစဉ်ပေးပြီးစောင်းပါရေးပါတယ်။ပြည်တွင်းနဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေ agency တွေဟာစစ်ကောင်စီကိုမှတ်ပုံတင်ကြမလား။ဒါမှမဟုတ်မှတ်ပုံမတင်ဘဲဆက်လုပ်ကြမလားဆိုတာရွေးချယ်ရတော့မှာပါ။စစ်ကောင်စီရဲ့ဥပဒေဟာအကူအညီပေးမှုတွေနဲ့အကူအညီဖြန့်ဝေမှုတွေကိုအပြည့်အဝထိန်းချုပ်ပေးမယ်လို့တတိပေးချက်ပြလိုက်တာဖြစ်တဲ့ဒီဥပဒေကြောင့်အကူအညီလိုအပ်ချက်အကျက်အတည်းဖြစ်နေတဲ့နိုင်ငံကိုပိုးပြီးအကျက်ရိုက်စေတဲ့ CSO အဖွဲ့အစည်းအများစုကတော့စစ်ကောင်စီရှိမှမှတ်ပုံတင်ကြမှာမဟုတ်ဘူးမှတ်ပုံတင်ဖို့ငင်းပယ်ကြလိမ့်မယ်ဘာကြောင့်လဲဆိုတော့စစ်တပ်အာဏာသိမ်းမှာကိုအတိမတ်ပြုရာရောက်မှာကိုမလိုလားကြလို့ဖြစ်ပါတယ်ဒါကြောင့် CSO အများစုကတော့မှတ်ပုံမတင်ဘဲစွန့်စားပြီးဆက်လုပ်ကြလိမ့်မယ်။မှတ်ပုံမတင်တဲ့အဖွဲ့အစည်းတွေဟာ Antiary နဲ့ရင်ဆိုင်ရနိုင်ခြင်းမြင်မာတယ်လို့ The Guardian မှာရေးသားထားပါတယ
်။ ICNL လို့ခေါ်တဲ့ International Center for Not For Profit Law အဖွဲ့ရဲ့2014ခုနှစ်ကထုတ်ပြန်ခဲ့တဲ့အစည်းအဝေးခန်းစာအရမြန်မာနိုင်ငံမှာအရက်ဖက်အဖွဲ့အစည်းပေါင်း 1,000 ကျော်ရှိတယ်လို့သိရပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းCSO အဖွဲ့အများစုဟာစစ်ကောင်စီနဲ့မပူးပေါင်းမဆောင်ရွက်ရေးမူကိုကင်ဆွဲထားကြတာပါအခုပြဋ္ဌာန်းလိုက်တဲ့စစ်ကောင်စီရဲ့အသင်းအဖွဲ့မှတ်ပုံတင်ဥပဒေကြောင့်အသင်းအဖွဲ့တွေမှတ်ပုံတင်မလားမတင်ဘူးလားဆိုတာဆုံးဖြတ်ကြရတော့မှာဖြစ်တယ်လို့ CSO အဖွဲ့တွေကြားမှာလဲသဘောထားတွေကွဲပြားလာနိုင်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ဒီဥပဒေကြောင့်နိုင်ငံတကာအဖွဲ့အစည်းတွေပြည်တွင်းအဖွဲ့အစည်းတွေအနေနဲ့လက်ရှိဆောင်ရွက်နေတဲ့အကူအညီပေးရေးလုပ်ငန်းစဉ်တွေကိုအခက်အခဲဖြစ်စီနှောင့်နှေးထိခိုက်စီမှာကတော့တေချာလှပါတယ်။ဒါကြောင့်အကူအညီလိုအပ်နေသူတွေထံအကူအညီတွေရောက်ရှိနိုင်ရေးဟာလည်းမလွဲမသွေရော့ကျသွားနိုင်စရာရှိကြောင်းပါခင်ဗျာ
။ပြည်တွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြေမမီဒီယာမြင်ကွင်းကိုကြားခဲ့တာပါရှင်။ခုတော့မြန်မာပြည်မှပေးစာများကဏ္ဍပါမှအေးတန်းနာကျော်ကအစူစီတင်ဆက်ထားပါတယ်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ
်အဆိုရတော့ရှင်ကတော့ messenger မှာစာလို့လေးရေးလာတာပါတရင်နေကြိုက်ပါတယ်တင်ပြပုံအစစ်မြင်ပါတယ်တဲ့ဟုတ်ကဲ့ပါအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်မက်တင်စာဆိုရတော့ရှင်ကတော့မင်္ဂလာပါ view ရေးတချင်းတောင်းလို့ရနိုင်တဲ့အချိန်လေးပြောပြပေးပါအောင်နော်တချင်းတောင်းခြင်းလို့ပါတဲ့ဟုတ်ကဲ့ပါမက်တင်စာကြီးကျွန်တော်တို့ view ရေးကတေးတောင်းစီစဉ်လေးခဏရက်ထားပါရင်နော်မြန်မာနိုင်ငံအာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာသတင်းတွေကလည်းတော်တော်များများထုတ်လွှင့်နေရတာမလို့အချိန်အခက်အခဲရှိလို့ဖြစ်ပါတယ်ရှင်နောက်ထပ်သောရရှင်တယောက် VOE ကထုတ်လွှင့်ပေးတဲ့အစီအစဉ်တစ်ခုနဲ့ပတ်သက်ပြီးတော့သူပြန်ကြည့်ချင်ပါတယ်ဆိုပြီးတော့တောင်းလာတာပါ VOE မှာပြီးခဲ့တဲ့3ရက်လောက်ကတင်ပြပေးသွားတဲ့တီကောင်မွေးပြီးတော့စိုက်ပျိုးရေးတွေတီကောင်မွေးမြူတာကြည့်လိုက်ရပါတယ်အဲ့ဒါကိုထပ်ကြည့်ချင်ပါတယ်တင်ပြပေးသွားတဲ့ link လေးပို့ပေးပါတယ်ဟုတ်ကဲ့ပါအခုရပိုင်းဒီမှာကျွန်တော်တို့ထုတ်လွှင့်ပေးသွားတဲ့အစီအစဉ်တွေမှာတီကောင်နဲ့ပတ်သက်တဲ့အစီအစဉ်မပါပါဘူးရှင်ဒါကြောင့်မလို့တခြားအတန်ွင့်ဌာနတစ်ခုခုကများလွှင့်တာ VOE လို့ထင်မိလားစဉ်းစားမိပါရဲ့နော်စာရေးနေကြရွှေညောင်သားလေးဆိုတဲ့တော်ရရှင်ကတော့အကောင့်ပိတ်ခံရလို့စာရေးပြောလာတာပါ VOE
ကျွန်တော်အကောင့်6ရက်အပိတ်ထိထားလို့ည9နာရီတည်းနဲ့မနေ့6နာရီတည်းပုံမှန်တက်ပေးပါခင်ဗျာတဲ့ရိုသေစွာဖြင့်ပန်ချာအပါတိလို့ရေးလာပါတယ်ဟုတ်ကဲ့ပါကျွန်တော်တို့ကသတင်းနေ့စဉ်လွှင့်နေပါရဲ့เนาะတယ်လီဖုန်းကအဆင်မပြေရင်တော့ရေဒီယိုအစီအစဉ်တွေကိုလိုင်းတူရေဒီယိုနဲ့ဖန်ယူနိုင်ပါတယ်ရုပ်မြင်သံကြားအစီအစဉ်ကိုတော့ရုပ်မြင်သံကြားမှာဂျူရူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရေဒီယိုဖမ်းယူနိုင်တဲ့မီတာလိုင်းတွေကိုလည်းထည့်ပေးလိုက်ပါမယ်ရှင်။ပြီးခဲ့တဲ့ရက်ပိုင်းကပဲကျွန်တော်တို့မီတာလိုင်းတွေပြောင်းထားပါသေးတယ်။မနေ့6နာရီကနေ9နာရီထိဆိုရင်တော့လိုင်းတူမီတာ32 kHz 9335နဲ့9383ည။ပြီးတော့လိုင်းတူမီတာ48 kHz 6153ည။နောက်တော့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။အဲ့ဒါမနေ့ပိုင်းအစီအစဉ်တွေပါ။ညပိုင်းဆိုတော့ညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုံးလွှင့်ပေးနေပါတယ်ရှင်။ဒါမှမဟုတ်ကိုကတယ်လီဖုန်းနဲ့သုံးနေကြမလို့တယ်လီဖုန်းနဲ့ပဲနားဆင်ခြင်းနဲ့ဆိုရင်တော့ Facebook ကအကောက်ပိတ်ခံထားရတယ်ဆိုရင်ကျမတို့ view ရဲ့ internet စာမျက်နှာ bambi.viewnews.com မှာအစီအစဉ်တွေကိုတိုက်ရိုက်သွားနားထောင်လို့ရပါတယ်။နောက်တစ်ခုလွယ်တာက YouTube စာမျက်နှာကပါ။ YouTube စာမျက်နှာလိပ်စာကတော့ youtube.com/viewbambis ဖြစ်ပါတယ်။အဲ့မှာတိုက်ရိုက်သွားပြီးနားဆင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app လည်းရှိပါရဲ့เนาะ telephone ပေါ်မှာ download လုပ်ထားပြီးတော့အဲ့ app ကနေပြီးတော့လည်းအစီအစဉ်တွေကိုအချိန်မရွေးနားဆင်ကြည့်ရှုဒါမှမဟုတ်လည်းဒီသတင်းတွေကိုလည်းဖတ်ရှုလို့ရပါတယ်ရှင်ကျမတို့အစီအစဉ်တွေကိုနားဆင်ကြည့်ရှုပြီးတော့နောက်ထပ်ဝေဖန်အကြံပြုလာတဲ့သောရရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးကြပါတယ်ရှင်သောရရှင်ခိုင်မြင့်ကျော်ဖြစ်ပါတယ
် VOA ဖွဲ့သားများအားလုံးမင်္ဂလာပါခင်ဗျာကျွန်တော်က VOA မြန်မာပိုင်းရဲ့အမာခံပရိသတ်တဦးပါတခြားသောနိုင်ငံသားသတင်းဌာနအားလုံးကိုလည်းကြည့်ရှုနားထောင်ဝင်မဲ့ကဏ္ဍဆောင်တွေစွာတင်ဆက်ပေးနေတဲ့ VOA ကိုပိုနှစ်သက်မိပါတယ် VOA နဲ့ပတ်သက်ပြီးတော့သတိထားမိတဲ့ထဲကအကြောင်းအရာတချို့ကိုခွင့်ပြုမယ်ဆိုရင်ဝေဖန်အကြံပြုကြပါတယ်ပထမကြံပြူကျင်တာကတော့ဖတ်ကြားတင်ပြတဲ့သတင်းတွေမှာမကြာခဏဆိုသလိုစာရီကိုမှားပြီးဖတ်ပြတာမျိုးကိုမဖြစ်အောင်ပိုကယူစိုက်စီကြပါတယ်။ဥပမာမြောက်ကိုရီးယားကိုတောင်ကိုရီးယားလို့မှားဖတ်တာမျိုးတောင်ကိုရီးယားနဲ့အမေရိကန်ပူးတွဲစီရီလေ့ကျင်တာကိုတောင်ကိုရီးယားနဲ့မြောက်ကိုရီးယားပူးတွဲစီရီလေ့ကျင်သည်လို့မှားပြောတာမျိုးအိုးမဲအိမ်မဲလို့ပြောရမှာကိုအိုးမဲအုံမဲလို့ပြောတာမျိုးအပူပိုင်းမုန်တိုင်းကိုအပူမုန်တိုင်းလို့ဖတ်သွားတာမျိုးစသဖြင့်လွဲမှားတာတွေကVOA ကိုသဘောကျအားပေးနေတဲ့သူတွေအတွက်စိတ်မကောင်းစရာဖြစ်ရပါတယ်။ဒုတိယတစ်ခုအကြံပေးချင်တာကတော့လက်ရှိမြန်မာပြည်ကအာဏာလုစစ်တပ်ကိုအကြမ်းဖက်သဘုံစစ်တပ်ဖြစ်ပဲသုံးနှုန်းပြီးတော့တင်ပြစေချင်ပါတယ်။ဥပမာဗိုလ်ချုပ်မူကြီးမင်းအောင်လှိုင်းလို့သုံးမဲ့အစားအကြမ်းဖက်စစ်ကောင်ဆောင်မင်းအောင်လှိုင်းအကြမ်းဖက်တရင်မာဖြန့်ဝေသူဇော်မင်းထွန်းစသဖြင့်မြန်မာလူထုဘက်ကရည်တည်ခံစားပြီးတော့ပလိုက်မှုကင်းတဲ့တရားမျှတတဲ့ရဲဝံပြတ်သားတဲ့ကမ္ဘာသတင်းဌာနကြီးအဖြစ်လှုပ်ဆောင်စေချင်ပါတယ် VOA ရဲ့အမာခံပရိသတ်တယောက်အနေနဲ့လည်းအပြုသဘောနဲ့အလေးနက်ထားဝေဖန်အကြံပြုချက်များကိုတတ်နိုင်သမျှဖြည့်ဆည်းပေးပါလို့လည်းလေးစားစွာတောင်းဆိုပါရခင်ဗျာ VOA သတင်းဌာနနဲ့တကွကမ္ဘာသူကမ္ဘာသားအားလုံးချမ်းသာပျော်ရွှင်ကြပါစေဗျာ
ဟုတ်ကဲ့ပါအခုလိုမျိုးအစီအစဉ်တွေကိုနားထောင်ပြီးတော့အကြံပေးဝေဖန်လာတာအထူးကျေးဇူးတင်ပါတယ်ဒီလိုစာမျိုးကိုလည်းကြိုဆိုပါရရှင်သတင်းဖတ်တဲ့အခါမှာလည်းပို့ပြီးတော့ကျမတို့သတိထားပါမယ်။တခါတလေသတင်းကလည်းကြီးညာခံနေကြတော့မှသတင်းတက်လာတာမျိုးဆိုတော့သတင်းကြီးညာတဲ့စတူဒီယိုရောက်မှပဲရေးထားပြီးသားကိုအပြေလွှာဖတ်ကြည့်ရတာမျိုးဖြစ်တဲ့တော့စာမချောတာမျိုးတွေလည်းရှိတတ်ပါတယ်။ဒါကတိုက်ရိုက်ထုတ်လွှင့်မှုမှာနေ့စဉ်လိုကြုံရတဲ့အခြေအနေတွေပါ။သတင်းကြီးညာရင်းနဲ့မှသတင်းထပ်ပြီးတော့ပြောင်းလာတာမျိုးသတင်းအစ်စ်တက်လာတာမျိုးတွေလည်းရှိပါတယ်ရှင်။ဒါပေမဲ့အခုလိုမျိုးအကြံပြုရေးလာတာကိုကျေးဇူးတင်ပါတယ်။နောက်တစ်ခုကလူလူဘက်ကရက်တီခံစားပါဆိုလို့ကျမတို့အတန်လွင့်တဲ့ဒရင်တွေဆိုတော့လေဒီခံစားချက်တွေကိုပိုင်းထင်မြင်ယူဆချက်တွေရှိထားတဲ့သူတွေပဲဖြစ်ပါတယ်။ဒါမဲ့တရင်တင်ပြရတဲ့နေရာမှာတော့ကျမတို့ကတရင်ကိုတရင်လိုပဲတင်ပြရမယ်ဆိုတဲ့တရင်တော့ကျင့်ဝင်လည်းရှိရမလို့ကျမတို့ရဲ့ထင်မြင်ယူဆချက်နောက်ပြီးကိုပိုင်းအမြင်ခံစားချက်ရည်တည်ချက်တွေဆိုတော့ကိုအကုန်ခြံထားခဲ့ရတာပါ။နားလည်မယ်လို့ယူဆပါတယ်နော်။ခုလက်ရှိတကွာလုံးကစိတ်ဝင်စားနေကြတဲ့ရုရှားနဲ့ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရေးလာတဲ့သတင်းရှင်တွေသူတို့ကတော့မြန်မာနိုင်ငံကအခြေအနေနဲ့နှိုင်းယှဉ်ပြီးရေးလာတာများပါတယ်။ဒီမှာလဲသတင်းရှင်တယောက်တောစပယ်ဘန်းလေးဆိုတဲ့သတင်းရှင်ရေးလာတာကတော့နိုင်ငံတကာကနေပြီးတော့ယူကရိန်းကိုအကူအညီတွေပေးနေတာကိုမြန်မာနိုင်ငံအတွက်မရဘူးဆိုပြီးတော့မချစ်တင်ခင်ရေးလာတာဖြစ်ပါတယ်။
ဒီကနေ့ကြားလိုက်ရတာဝမ်းလဲတာပါတယ်ဝမ်းလဲနေပါတယ်ဗျာဘာကြောင့်လဲဆိုရင်ယူကရိန်းအတွက်ကြတော့စီးရေးအရာဒေါ်လာ285တန်ထောက်ပံ့တယ်ဝမ်းသာပါတယ်ကျွန်တော်တို့မြန်မာလူမျိုးတွေကြတော့ဘာကြောင့်များမျက်နှာသာမရတာလဲဗျာတချို့ဆိုရင်အစာရေစာမရှိလို့ငတ်နေကြတာကြားပါပြီစစ်ကြောင်းထိုးလာလို့အ мян တိန်ရှောင်ရလိုက်နဲ့အဝတ်တထဲကိုတခုဘာမှလည်းမပါဘူးမျက်နှာလည်းငယ်ရပါတယ်ဘာကြောင့်များကျွန်တော်တို့မြန်မာလူမျိုးတွေအတွက်ဒေါ်လာတသန်းတောင်မပါဘူးလားဗျာ
ဟုတ်ကဲ့ပါဒီသောရရှင်ကယူကရိန်းကရတယ်လို့မြန်မာနိုင်ငံကဘာဖြစ်လို့ကူညီထောက်ပံ့မှုတွေမရတာလဲဆိုတော့ရေးလာပါတယ်ဟုတ်ကဲ့မြန်မာနိုင်ငံကိုနိုင်ငံတကာကလူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးနေပါတယ်နော်ပြောရမယ်ဆိုတော့ဒီသောရရှင်တွေပြောနေတယ်လို့မျိုးစီးရေးအကူအညီအထောက်ပံ့မပေးတာဖြစ်ပါတယ်ဒါကလည်းနိုင်ငံတနိုင်ငံရဲ့သူတို့ဒီတည်နေရအနေအထားနိုင်ငံတကာမဟာဗျူဟာအတွက်ဘလောက်အချက်ချာကြတဲ့လဲဆိုတာတွေပေါ်မှာအများကြီးမူတည်ပြီးတော့သူတို့ဆုံးဖြတ်ပြီးတော့ထောက်ပံ့ပေးခြင်းလည်းဖြစ်ပါတယ်နော်သရရှင်တွေရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှရင်ရက်ချင်ပါတယ်အားလုံးအဆင်ပြေကောင်းမွန်တဲ့နေ့သစ်တွေပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင
်စမတို့ view မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bambi news ဆိုရယ် view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ပြည်မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ပြည်မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို View မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ Print ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးနားထောင်နိုင်သလို View Internet စာမျက်နှာနဲ့ဖုန်းပေါ်က View App ဒီမှာလဲတွားပြီးနားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရှင်နေအားလုံးဘေးရန်တွေကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင
်။မအေးသနာကြတင်ဆက်နေတဲ့မြန်မာပြည်မှာပေးစာများကဏ္ဍကိုထုတ်လွှင့်ခဲ့တာပါရှင်ခုတော့မညညွလွင်တင်ဆက်နေတဲ့သတင်းထက်ကသုတပါဒီတစ်ပတ်မှာတော့ဒီမိုကရေစီနီးကြအုပ်ချုပ်နေတဲ့နိုင်ငံတွေအကြောင်းပြောပြထားပါတယ်ရှင
်ဘာမနိဒီမိုကရေစီဘာမနိဒီမိ
ုကရေစီဘာမနိဒီမိုကရေစီ
ဘာမနိ
ဒီမိုကရေစီ
လွတ်လပ်ပြီးတရားမျှတမှုရှိတယ်ဆိုတဲ့ဒီမိုကရေစီအုပ်ချုပ်မှုရန်နေရာစနစ်ဆိုတာကိုကမ္ဘာနိုင်ငံအများစုမှာနေထိုင်ကြတဲ့နိုင်ငံသားတိုင်းကလိုလားကြတာပါဂရိဘာသာကဆင်းသက်လာတဲ့နိုင်ငံသားများရဲ့စည်းမျဉ်းနဲ့အာဏာလို့အဓိပ္ပာယ်ရတဲ့ဒီမိုကရေစီစနစ်ကိုအခုကာလမှာကမ္ဘာနိုင်ငံပေါင်း100ဝန်းကျင်လောက်မှာတွေ့နိုင်ပါတယ်အဲ့ဒီနိုင်ငံတွေထဲမှာမှ23နိုင်ငံကစစ်မှန်တဲ့ဒီမိုကရေစီစနစ်အပြည့်အဝကျင့်သုံးမှုရှိပြီးအပြည့်အနာစာရှိတဲ့ဒီမိုကရေစီလို့ပြောကြတဲ့ဒီမိုကရေစီချုပ်ရင်းချက်တချို့နဲ့အုပ်ချုပ်နေတာကတော့52နိုင်ငံရှိပါတယ်35နိုင်ငံလောက်ကတော့ဒီမိုကရေစီနဲ့တခြားအုပ်ချုပ်မှုပုံစံတစ်ခုခုပေါင်းစပ်ပြီးအုပ်ချုပ်မှုရှိနေတာပါအများဆန္ဒအပေါ်အခြေခံတဲ့ဒီမိုကရေစီစနစ်ကနိုင်ငံသားရဲ့အခွင့်အရေးအပြည့်အဝပေးထားပြီးအာဏာကိုပြည်သူအပေါ်မှာအခြေခံတဲ့အပြင်လက်လိုက်မှုရှိတဲ့ဥပဒေစည်းမျဉ်းစည်းကမ်းတွေနဲ့အုပ်ချုပ်ရတဲ့စနစ်ဖြစ်တာကြောင့်လူအခွင့်အရေးကိုလေးစားလိုက်နာကြတဲ့နိုင်ငံတွေကဒီမိုကရေစီစနစ်ကိုကျင့်သုံးကြပါတယ်။ဒီလိုကျင့်သုံးတဲ့နေရာမှာကွဲပြားမှုတွေရှိတာကိုလည်းတွေ့နိုင်ပါတယ်။ လေ့လာသူပညာရှင်တွေရဲ့အဆိုအရတော့ဒီမိုကရေစီစနစ်လို့ပြောပြီးအုပ်ချုပ်မှုတွေမှာတောင်းမတူကွဲပြားတဲ့ဒီမိုကရေစီပုံစံပေါင်း 2,000 ကျော်လောက်တွေ့ရတယ်လို့ဆိုပါတယ်လက်ရှိကမ္ဘာနိုင်ငံတွေကြားထဲမှာစစ်မှန်ပြီးအပြစ်အနာစာမရှိတဲ့ဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့နိုင်ငံပေါင်း23နိုင်ငံရှိတယ်လို့လေ့လာမှုတွေကဖော်ပြထားတာပါ။အဲ့ဒီ23နိုင်ငံထဲမှာဒီမိုကရေစီအပြည့်အဝဆုံးထိပ်ဆုံး10နိုင်ငံကတော့ Norway, Iceland, Sweden, New Zealand, Canada, Finland, Denmark, Ireland, Australia နဲ့ Netherlands နိုင်ငံတွေပဲဖြစ်ပါတယ်။စကန်ဒီနေးဗျားနိုင်ငံတွေလို့ပြောကြတဲ့ဥရောပတိုင်းမြောက်ဖက်ဆုံးမှာရှိတဲ့ Norway, Sweden, Denmark သုံးနိုင်ငံစလုံးကဒီမိုကရေစီအပြည့်အဝဆုံးထိပ်တန်းနိုင်ငံစင်းတွေထဲမှာတွေ့ရပါတယ်။အာရှတိုင်းမှာတော့ထိုင်ဝမ်၊ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကိုဒီမိုကရေစီပြည့်ဝတဲ့23နိုင်ငံစင်းမှာတွေ့နိုင်ပါတယ်။အာဆီယံနိုင်ငံတွေတွေကတော့တခုမှမပါပါဘူး။ဒီမိုကရေစီနိုင်ငံကြီးတစ်ခုအဖြစ်ကမ္ဘာကမှတ်ယူထားတဲ့အမေရိကန်ပြည်အောင်စုကတော့ဒီမိုကရေစီပြည်ဝတဲ့23နိုင်ငံစင်းမှာမတွေ့ရဘဲချို့ယွင်းချက်ရှိတဲ့ဒီမိုကရေစီစနစ်ဒါမှမဟုတ်အပြစ်အနာအစာရှိတဲ့ဒီမိုကရေစီစနစ်လို့ဖော်ပြထားတဲ့52နိုင်ငံစင်းမှာတွေ့ရပါတယ်။ကမ္ဘာမှာလူဦးရေအများဆုံးဒီမိုကရေစီနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံကိုလည်းအဲ့ဒီစင်းမှာတွေ့နိုင်တာပါ။အာဆီယံနိုင်ငံတွေထဲမှာတော့မလေးရှား၊အင်ဒိုနီးရှား၊စင်ကာပူနဲ့ထိုင်းနိုင်ငံတွေကိုတွေ့ရပါတယ်။အာဖဂန်နစ္စတန်၊မြန်မာ၊မြောက်ကိုရီးယား၊ကွန်ဂိုနဲ့ဆီးရီးယားနိုင်ငံတွေကိုတော့ဒီမိုကရေစီမရှိဆုံးထိပ်တန်းငါးနိုင်ငံအဖြစ်လေ့လာမှုတွေမှာတွေ့ရပြီးတခြားအာဆီယံနိုင်ငံတစ်ခုဖြစ်တဲ့လာအိုနဲ့မြန်မာအိမ်နီးချင်းတရုတ်နိုင်ငံကိုလည်းဒီမိုကရေစီမရှိဆုံးနိုင်ငံစင်မှာတွေ့နိုင်ပါတယ်ရှင်။
သတင်းထဲကတူတာပါရှင်ခုတော့ထူးခြားဆန်းမြသတင်းများအစီအစဉ်မှာဂျာမနီနိုင်ငံကဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ဝင်နိုင်တဲ့ကမ္ဘာအသိဆုံးမြင့်ပုကလေးတစ်ကောင်အကြောင်းနဲ့တန်ဇေးနီးယားနိုင်ငံမှာတော့အဆင့်မြင့်နည်းပညာထည့်ထားတဲ့ကျောပိုးအိတ်လိုတဲ့ကြွက်ကြီးတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်လေ့ကျင့်ပေးနေတဲ့အကြောင်းကိုညင်းချာနဲ့မခင်ဖြူတို့တို့တင်ပြထားပါတယ
်ဂျာမနီနိုင်ငံအနောက်ပိုင်းဘရက်ကဖီမြို့မှာဂင်းနစ်ကမ္ဘာမှတ်တမ်းစံချိန်ဝင်နိုင်တဲ့ကမ္ဘာအသိဆုံးမြင့်ပုလေးတစ်ကောင်အကြောင်းပြောပြပါမယ်။သူ့ကိုတော့ပူမူကဲလို့နာမည်ပေးထားပြီးအမြင့်ကတော့တပေခွဲကျော်လောက်ပဲရှိပါတယ်။စတန်လန်အမျိုးအစားဒီမြင့်ပုလေးဟာအလေးချိန်88ပေါင်ပဲရှိတယ်လို့ဖန်ရှင်ဖြစ်သူကာရိုလာဝီဒမန်ကပြောပါတယ်။ဗြိတိန်နိုင်ငံကရှက်လန်မြင့်ပုကလေးကလပ်ရဲ့အဆိုအရအသိဆုံးရှက်လန်မြင့်ပုကလေးတစ်ကောင်ရဲ့အလေးချိန်ဟာ264ပေါင်ရှိတယ်လို့ပြောပါတယ်။ဒီမြင့်ပုလေးကိုတော့လွန်ခဲ့တဲ့နှစ်နှစ်လောက်ကစတင်မွေးခဲ့တာဖြစ်ပြီးပထမအချိန်စတိုင်းကလေးက18လက်မလောက်ပဲရှိခဲ့ပြီးအခုနှစ်နှစ်အထွန်းမှလည်းတိတ်ကြီးမလာဘူးလို့ပိုင်ရှင်ဖြစ်သူဝီဒမန်ကပြောပါရယ်သူငယ်ရင်းကလေးတွေရှိရာကျောင်းနဲ့တက်ကြီးဘိုးဘရိတ်သားတွေကိုလည်းစိတ်အပန်းဖြေစရာတရိတ်ဆန်ကုထုံးပေးဖို့အတွက်ဒီမြင့်ပုကလေးတွားရောက်လို့ရှိပါရယ်ကမ္ဘာအသေးဆုံးမြင့်ပုလေးစံချိန်ဝင်ဖို့အတွက်အသက်၄နှစ်ပြည့်တဲ့အထိဆောက်အောင်မှဖြစ်ပြီးတော့နောက်လာမယ့်နှစ်ကြာရင်အသက်ပြေဖို့ရှိပါရယ်အခုလက်ရှိမှာတော့ပွန်ဘဲဆိုတဲ့ပိုလန်နိုင်ငံကမြင်းကလေးကအမြင့်22လက်မနဲ့အသေးဆုံးစံချိန်တင်ထားပါတယ်ရှင
်။တန်ဇေးနီးယားနိုင်ငံမှာအဆင့်မြင့်နည်းပညာထည့်ထားတဲ့ဂျောဘိုအိတ်လွယ်တဲ့ကြွက်ကြီးတွေကိုရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးပြုဖို့အတွက်လေ့ကျင့်ပေးနေပါတယ်။ဘယ်လ်ဂျီယံအခြေစိုက်အကျိုးအမြတ်မရှာတဲ့ကုမ္ပဏီ APOPO ကလေ့ကျင့်ပေးနေတာဖြစ်ပြီးတော့ဒီကြွက်ကြီးတွေကိုကမ္ဘောဒီးယားနိုင်ငံမှာမြေမြုံမိုင်းရှာဖို့အတွက်လေ့ကျင့်ပေးပြီးဖြစ်ပါတယ်။ငလင်းလုံသွားတဲ့ပုံပြင်ဆင်ထားတဲ့ဘေးဒုက္ခရောက်တဲ့နေရာမှာကြွက်တွေကိုလှုပ်ပြီးလူရှာကိုင်းတာမျိုးလေ့ကျင့်တာဖြစ်ပြီးတော့လူကိုတွေ့ပြီးဆိုရင်ဂျောဘိုအိတ်မှာတက်ဆင်ထားတဲ့ခလုတ်လေးကိုနှိပ်ပြီးအကြောင်းကြားတာမျိုးလုပ်တက်အောင်လည်းသင်ပေးထားပါဗျ။ဒီကြွက်ကြီးရဲ့ဂျောဘိုအိတ်မှာတော့ဗီဒီယိုကင်မရာ၊စကားပြောလို့ရဖို့အတွက်မိုက်ခရိုဖုန်းနဲ့စပီကာကိုလည်းတက်ဆင်ထားပြီးတော့ဒီကြွက်ဘယ်ကိုသွားခဲ့တယ်လဲဆိုတဲ့နေရာကိုခြေရာခံနိုင်တဲ့ကိရိယာကိုလည်းတက်ဆင်ပေးထားပါဗျ။ဒီကြွက်ကြီးတွေရဲ့အရွယ်အစားနဲ့သွာလာနိုင်စွမ်းအရာလက်ရှိသုံးနေတဲ့ရှားဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာအသုံးတည့်နိုင်ပြီးတော့ခွေးတွေလိုပဲလေ့ကျင့်ပေးနိုင်ပြီးအနံ့ခံကောင်းတယ်လို့သူတေတီအဖွဲ့ခေါင်းဆောင်ဒေါက်တာဒေါ်နန်ကင်းကပြောပါတယ်။ဒီကြွက်ကြီးတွေဟာတခြားအိမ်မှာတွေ့ရတဲ့ကြွက်တွေလိုမဟုတ်ပဲအာဖရိကကြွက်ကြီးမျိုးတွေဖြစ်ပြီးအလေးချိန်3.3ပေါင်အထိရှိနိုင်တဲ့ကြွက်ကြီးမျိုးတွေဖြစ်ပါတယ်။ဒီကြွက်ကြီးမျိုးတွေဟာတခြားကြွက်တွေထက်ရှင်းနှစ်ကနေ10နှစ်အထိအသက်ရှည်နိုင်ပြီးတော့တစ်နှစ်လေးကျင့်အပြီးမှာအချိန်အကြာကြီးသုံးနိုင်တယ်လို့ဒေါက်တာကင်းကပြောပါတယ်ခင်ဗျာ
။ဒီသတင်းတွေပါရီမြို့မှာသဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေတဲ့ပထမဆုံးခ
ောင်းတလားတင်နေပြန်ရင်စပိန်တစီအကြောင်းဆက်ပြောပြပါမယ်။သူဘယာစာအစ္စဘဲပလိုမရက်ကဖန်တီးခဲ့တာဖြစ်ပြီးတော့စာပနအခမ်းအနားတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်မှုနည်းစေဖို့အရည်ရွယ်ပါတယ်။ဒီလိုမျိုးစာပနလုပ်တဲ့သူနည်းပေမဲ့လို့လည်းတဖြည်းဖြည်းလူကြိုက်များလာပြီးစပိန်နဲ့ခေါင်းတလားတည်ယူတဲ့အခါပိုပြီးအေးအေးဆေးရှိတယ်လို့ပလိုမရက်ကပြောပါတယ်။ဒီလိုဝန်ဆောင်မှုမျိုးကဒိမဲနဲ့ဆွီဒင်နိုင်ငံမှာရှိနေပြီးတော့ပြည်ထောင်နိုင်ငံအထက်ကတော့ပထမဦးဆုံးဖြစ်ပါတယ်။ပြည်ထောင်နိုင်ငံရဲ့စီးကန်းတွေအရာလဲစပိန်နဲ့ခေါင်းတလားတင်တည်ယူဖို့ခွင့်ပြုချက်ရယူချပီးတာဖြစ်ပြီးအခုအချိန်မှာတော့အာမခံလုပ်ငန်းကခွင့်ပြုဖို့ပဲလိုတော့တယ်လို့ဖလိုမရက်ကပြောပါတယ်။ဖြတ်သန်းသွားလာသူတွေကတော့သူ့ရဲ့နေဘရင်စပိန်အနေရောင်ကိုစိတ်ဝင်စားလိုက်ကြည့်ကြပြီးတချို့ကလဲစာပနမှာအဲ့ဒီနီးတော့သူတို့မတုံးကျင်ကြဘူးလို့ပြောပါတယ်ရှင်။
အီတလီနိုင်ငံဒူစကန်နီမြို့မှာယောမခစ်ကရေပူစမ်းရေချိုးကန်နေရာမှာနင်းမြုပ်နေပြီးတက်တန်းနှစ်2000ကျော်အခုအချိန်အထိအကောင်းတိုင်းရှိနေတဲ့ကျေးရုပ်နှစ်ဒါဇင်ကျော်ကိုရှာဖွေတွေ့ရှိခဲ့ပါတယ်။ရှေးဟောင်းသူတေသနာပညာရှင်တွေကတော့အခုလိုတွေ့ရှိမှုကိုမကြုံစဘူးဖြစ်ရလို့သတ်မှတ်ခေါ်ဆိုကြပြီးတော့ယောမမြို့မြောက်ဖက်မိုင်းတရားအကွာကရှေးဟောင်းအပျက်စီးပုံတွေအကြားလွန်ခဲ့တဲ့3နှစ်လောက်ခရဲကတူးဖော်ရှာဖွေနေခဲ့တာပါ။ဒီရုပ်ထုတွေဟာBC 1ရာစုနဲ့2ရာစုအချိန်တွေကသုံးလုပ်ခဲ့တာဖြစ်တယ်လို့ဒီတူးဖော်ရေးလုပ်ငန်းကိုဦးဆောင်နေတဲ့ CNN မှာရှိတဲ့နိုင်ငံသားများအတွက်တက္ကသိုလ်ကလက်ထောက်ပါမောက်ခဂျေကိုဘိုတိုပိုလီကပြောပါတယ်။အီတလီအန်ဆာသတင်းဌာနရဲ့အဆိုအရလွန်ခဲ့တဲ့နှစ်2300လောက်တုန်းကဒီအယုတ်တွေကိုဖျားချောင်းလိုနေရာမျိုးမှာအလှပြတက်ဆင်ထားတာဖြစ်ပြီးတော့အခမ်းအနားတစ်မျိုးနဲ့ရေဘူးဆန်းအောက်ထဲမှာAD 1ရာစုလောက်ကနှိမ့်မြုပ်ခဲ့တာဖြစ်နိုင်တယ်လို့ခန့်မှန်းထားပါတယ်။ဒီအယုတ်တွေကိုရွှေငွေကြေးဒင်းကားပြား6000နဲ့လဲဖုံးအုပ်ပြီးနှိမ့်မြုပ်ထားခဲ့တာပါ။ဒီရေဘူးစမ်းရဲ့ရေဘူးတွေကဒီအယုတ်တွေကိုနှိမ့်မြုပ်စင်ကပုံစံအတိုင်းမပြတ်မယွင်းမဲ့ရှိနေအောင်ထိမ့်သိမ့်ပေးထားနိုင်ခဲ့တယ်လို့လဲလက်ထောက်ပါမခဒိုပိုလီကပြောပါတယ်။ဒီအယုတ်တွေဟာရွှေမြေတွေကိုမီးဖုတ်ထားတာမဟုတ်ပဲကြေးနဲ့သွန်းလုပ်ထားတာဟာထူးခြားတယ်လို့အီတလီရှေးဟောင်းကျွမ်းကျင်သူတဦးကလည်းပြောပါတယ်ဒီကြေးရုပ်တွေကိုပြန်လဲတန့်စင်ပြီးသွားရင်တော့ဆန်ကက်စီယာနိုဒီဘဂန်နီမှာရှိတဲ့ပြားတိုက်အသေးတစ်ခုမှပြသသွားမှာပါခင်ဗျာ
ထူချာဆပ်ပြထူချာဆပ်ပြတရင်များအစီအစဉ်ကိုကိုငင်းကြတဲ့မာကင်ဖြူတွေတို့အတင်ပြခဲ့တာပါရှင်ခုတော့တရင်အချင်းချုပ်ကိုကိုခင်မောင်ဆိုမင်းပြောပြပေးပါဦး
ကမ္ဘောဒီးယားနိုင်ငံမှာတနင်္ဂနွေနေ့ကအဆုံးသတ်ခဲ့တဲ့အရှေ့တောင်အရှနိုင်ငံများအပြင်အာဆီယံတိုက်သည့်ဆွေးနွေးပွဲမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအာဆီယံခေါင်းဆောင်တွေနဲ့မြမအရေးဆွေးနွေးဖြစ်ကြောင်းအင်ဂျီတော်ကပြောပါရယ်ယူကရိန်းပေါ်ရုရှားကျူးကျော်စစ်မှာအရတားတွေကိုပြစ်မှတ်ထားသလိုမြမနိုင်ငံမှာလည်းအလားတူအခြေအနေမျိုးကြုံတွေ့နေရတာကိုသမ္မတကမှတ်ချက်ပေးခဲ့ကြောင်းအမေရိကန်အမျိုးသားလုံခြုံရေးအကြံပေးက VOA ကိုပြောပါရယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတောင်ကိုရီးယားသမ္မတယွန်ဆုက်ယိုတို့နဲ့ကမ္ဘောဒီးယားနိုင်ငံဖနွမ်ပင်မှာတွေ့ဆုံခဲ့ပြီးမြောက်ကိုရီးယားရဲ့ပဲ့ထိန်တပ်မစ်ဆိုင်းဒုံးနဲ့နျူကလ িয়ার အစီအစဉ်ရဲ့ချိန်ချောက်မှုတွေကိုညီညီညွတ်ညွတ်ရင်ဆိုင်ကြဖို့ကတိပြုလိုက်ကြပါတယ်။ရုရှားနိုင်ငံကစာတင်ကြောင်းတွေမှာ2023ခုနှစ်စက်တင်ဘာလကစပြီးစစ်တင်နှံပိုးချတဲ့သင်ခန်းစာတွေကိုပြန်လည်ထည့်သွင်းတော့မယ်လို့ရုရှားပညာရေးဝန်ကြီးစာဂျီကရပ်စတော့ကပြောဆိုချက်ကိုကိုကားပြီးဗီဒိန်ကာကွယ်ရေးဝန်ကြီးဌာနကတနင်္ဂနွေနေ့မှာပြောဆိုလိုက်ပါတယ်ယူကရိန်းရဲ့ဗီဒိန်နိုင်ငံရဲ့ထောက်လှမ်းရေးသတင်းတွေနေ့စဉ်တင်ပြရမှာဗီဒိန်ကာကွယ်ရေးဝန်ကြီးဌာနကအဲ့ဒီလိုပြောဆိုလိုက်တာဖြစ်ပါတယ်ခင်ဗျာ
သတင်းအကျဉ်းချုပ်ကိုကိုခင်မောင်စုံမင်းတင်ပြခဲ့တာပါရှင်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရင်မကတော့မတင်ငေးထားဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Zubel El Tayyib နဲ့ DenTerra Smith တို့ဖြစ်ပါတယ် VOA American အသံရဲ့ဒီကနေ့မနက်ဖက်အစီအစဉ်တွေကတော့ line tomometer 3049နဲ့ line lambda 190အပြင် VOA ရဲ့ Facebook စာမျက်နှာကနေထုတ်လွှင့်ခဲ့တာပါတောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကျေးမရွှင်လန်းပါစေရှင် VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျမနောင်လောပါ
This program has come to you from the Voice of America,
Washington.